ယနေ့ပြုလုပ်တဲ့ကုသိုလ်များနဲ့ဆက်ပြီးတော့အနုမောဒနာတရားလိုင်နာကျင့်သုံးဖို့ရာတရားကိုဘုန်းကြီးကဟောကြားပေးမယ်။သာသနာတော်နှစ်2556ခုနှစ်မြန်မာဘောဇာတက္ကရာ1384ခုနှစ်တပူရွယ်လာပြီးကျော်9ရက်ခရစ်နှစ်2013ခုနှစ်မတ်လ6ရက်ဗုဒ္ဓဟူးနေ့မှာစကိုင်းတောင်ယုံများဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကအေယာဝတီတိုင်းဒေသကြီးပိုကလေးမြို့နယ်အေယာရွာမှာနေထိုင်ကြတဲ့နှစ်ဖက်သောမိဘများအားမူထားပြီးတော့ဥတင်ရွယ်ဒေါ်ချိုချိုဝင်းမိသားစုတို့ကကုသိုလ်ကောင်းမှုပြုပါတယ်အကြောင်းရင်းခန္ဓာကမိမိတို့ရဲ့နှစ်30ပြည့်လက်ထက်မင်္ဂလာကိုကြောင်းပြုပြီးတော့စကိုင်းတောင်ရင်များဆက်ကြအကြောင်းတိုက်တန်ဃာတော်340ကျော်တို့အာယုံခါမှာအာယုံစွန်းတန်ဃာတော်340ကျော်တို့အားနေ့လေခါမုံမြတ်သောစွမ်းခဲဝေဘောစင်များဆက်ကတ်ခြင်းတန်ဃာတော်340ကျော်တို့အားညနေခါဖြိုရည်စီပီစီများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်စွာဘုရားနိုင်ကဆရာတော်6ပါးတို့အားတပါးလင်1000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမြတ်စွာဘုရားနိုင်ကဆရာတော်ဟာ5000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းဥချေခင်ဒေါ်ကျင်လိုင်မိသားစုဟာဓမ္မပူဇာအဖြစ်1000ကျပ်ထိုမှတပါးဥပုဒေါ်တင်အောင်မိသားစုဟာ1000ကျပ်ဥဟုတ်ဝံဒေါ်ထွေးမြင့်ညီမဒေါ်လာဤမိသားစုဟာ1000ကျပ်ဒေါ်ခင်မြအုထက်တန်းသူနာပြုဟာ1000ကျပ်ဥမောင်ကြီးနဲ့သာသမီများငွေတီးသုံးလက်မိသားစုဟာ15000ကျပ်ဖွားပုံညာဝတီမြေမရင်ရင်ဦးမောင်ကျော်စင်ထက်တို့ဟာ1000ကျပ်ဥဒာတိဒေါ်ကျင်စိန်သမီးတော်ညွန့်ညွန့်ဆန်းလည်းပဲ1000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုစုပေါင်းဝိုင်းဝန်းပြီးပါရမီဖြည့်ကြတယ်တရဏဂုံသုံးပါးနဲ့တကွာ၈ပါးသောသီလတော်မြတ်ကိုလည်းပဲခံယူဆောက်တည်ကြတယ်ပရိတရားတော်မြတ်ကိုလည်းပဲနာယူကြတယ်အဲ့တော့မိမိတို့ရဲ့နှစ်30ပြည့်လက်ထက်မင်္ဂလာကိုကြောင်းပြုပြီးဒါနသီလဘာဝနာကုသိုလ်မျိုးစုံကိုပြုလုပ်တယ်ပေါ့ဘုရားရှင်ကိုယ်တော်မြတ်ကဘာကိစ္စကိုပဲအကြောင်းပြုကုသိုလ်လုပ်ငန်းလုပ်တာကိုဆန္ဒရှိတော်မူလည်းပေါ့ဒါကြောင့်မိမိတို့ကလည်းပဲအကြောင်းမျိုးရှာပြီးတော့ကုသိုလ်ကောင်းမှုလုပ်တယ်ဆိုတာဘုရားရှင်ရဲ့ဆန္ဒနဲ့ညီမျှတယ်။ဘုရားရှင်ရဲ့ဆန္ဒနဲ့တူတော်မူတယ်။အဲ့တော့ဒီလိုကုသိုလ်မျိုးကိုရှေ့ဆက်ပြီးတော့လည်းပဲအကြောင်းတစ်ခုခုပြပြီးတော့ကုသိုလ်တွေအမြဲတမ်းရှိဖို့အားထုတ်နေရမှာပေါ့။အဲ့တော့ယနေ့ဘုန်းကြီးကဓမ္မလက်ဆောင်ဖြစ်နေပါတရားဟောပေးမလဲဆိုတော့ဘုန်းကြီးခုတလုံးဟောနေတဲ့ဘဝတသက်တာလိုင်းနာကျင့်သုံးစရာလေးများဆိုတဲ့ခေါင်းစည်းနဲ့ပဲဟောပေးမယ်။ဘဝတသက်တာလိုင်းနာကျင့်သုံးစရာလေးများဆိုတာကဘုန်းကြီးတို့နေစဉ်ကျင့်သုံးရမယ့်တရားမကျင့်သုံးလို့မဖြစ်နိုင်တဲ့တရားဗုဒ္ဓဘာသာဝင်တွေကျင့်သုံးတယ်လို့ဘာသာကြားတွေလည်းပဲကျင့်သုံးရမယ့်တရားယဟန်တွေကျင့်သုံးတယ်လို့လူတွေလည်းပဲကျင့်သုံးရမယ့်တရားအဲ့တော့ဘယ်လိုပုဂ္ဂိုလ်မျိုးမဆိုနေစဉ်ကျင့်သုံးရတာဒါဘာလို့တာလဲဆိုတော့အခြေခံအုတ်မြစ်ခိုင်အောင်မိမိတို့စီနေတာလို့ဒီလိုပြောလို့ရတယ်တိုက်တာဆောက်အောင်တခုအခြေခံအုတ်မြစ်မကောင်းပါဘူးဆိုရင်အန္တရာယ်များတယ်နေရတဲ့ပုဂ္ဂိုလ်ဒီအသက်အန္တရာယ်ဆိုရင်ရတယ်လို့ဒီဆောက်အောင်ဟာလည်းပဲရှည်ရှည်မတည်တတ်မခိုင်မြဲနိုင်အဲ့တော့ဆောက်အောင်တခုတည်တတ်ခိုင်မြဲခြင်းပါတယ်အန္တရာယ်ကင်းကျင်ပါတယ်ဆိုရင်အခြေခံဖောင်ဒေးရှင်းအုတ်မြစ်ခိုင်ခံ့ဖို့အရေးကြီးတယ်ဒီလိုပဲဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဒါနသီလဘာဝနာတွေပြုနေကြတယ်အဓိကကြီးမှန်းချက်ကလောဘဒေါသမောဟကိလေသာတွေနည်းပါးဖို့တန်တရာမှာနိဗ္ဗာန်ကိုမျက်မှောက်မပြုသေးဘူးကျင်လည်ရအောင်လေဆိုရင်ငြင်းငြင်းချမ်းချမ်းနဲ့ကျင်လည်ရဖို့ဒီလိုကြီးပဲချက်တွေနဲ့ဒါနသီလဘာဝနာတွေပြုနေကြတာ အဲ့တော့ဒါနတိလဘာဝနာတော့ပြုပါရဲ့ဒါနတွေကြီးကျယ်ပေးပါရဲ့လောဘကကြီးလိုက်တာဒါမျိုးတွေလည်းကြားနေရတယ်တိလတွေတော့ဆောက်တည်ပါရဲ့တရားစကံနေတော့ဝင်ပါရဲ့ဒေါသအာဃာတကကြီးလိုက်တာဒါမျိုးတွေလည်းပြောနေကြတယ်ဒါပါလဲဆိုတော့ဒါနတိလဘာဝနာလုပ်လို့ရှင်တကယ်တော့ငြိမ်းချမ်းမယ်လောဘဒေါသတွေနည်းရမယ်ခုတချို့ကဒီလိုလုပ်ငန်းတွေလုပ်နေပါလျက်နဲ့ပြန်ပြီးတော့ကိုယ်နေရာကိုရောက်ရင်လောဘဒေါသတွေရဲ့ကြီးမြဲကြီးနေကြတယ်လောဘတွေကမတရားတဲ့လောဘအဲ့တော့ဝိတ္တမလောဘတွေနဲ့စီးပွားရေးရှာနေကြတယ်ဒေါသတွေကလည်းပဲထက်ခနဲရှိပေါက်ကွဲဒါမျိုးတွေဖြစ်နေကြတာနေရှင်ကျင့်သုံးရမယ့်တရားနေရှင်အခြေခံအုတ်မြစ်လေးတွေစီဖို့ရအတွက်ခိုင်ခန့်အောင်မလုပ်လို့လို့ဒီလိုကောက်ချက်ချလို့ရတယ်ပေါ့ဒါကြောင့်ဘုန်းကြီးကဒါနသီလဘာဝနာလေးကြိုးစားရမှာပါပဲဒါမလုပ်မဖြစ်လုပ်ရမယ့်လမ်းစဉ်တစ်ခုဒါနသီလဘာဝနာတွေအထက်မှာမဖို့နိဗ္ဗာန်မျက်မှောက်ပြုဖို့အတွက်လုပ်တယ်လို့ပဲနေရှင်လေလောဘဒေါသကိလေသာတွေနေပါအောင်အခြေခံအုတ်မြစ်လေးတွေကိုကြိုးစားပြီးတော့ခိုင်ခန့်အောင်တည်ဆောက်ရမယ်တဲ့အဲ့ဒီလိုတည်ဆောက်ဖို့အတွက်ဘုန်းကြီးကယနေ့ဘဝတတ္တတာကျင့်သုံးစရာလေးများဆိုပြီးတော့ယခုတလောမှာဟောပေးနေတယ်။အဲ့တော့ဘုန်းကြီးဟောခြင်းတဲ့အချက်က၃ချက်ရှိတယ်ပေါ့။နံပါတ်၁ကမှန်ကန်သောစကားကိုပြောဆိုနည်း။စကားပြောတယ်ဆိုတာလူတိုင်းပြောနေကြတာဒါလည်းပဲမှန်ကန်မှုရှိဖို့လိုအပ်တယ်။ဒါကြောင့်နံပါတ်၁ပထမပိုင်းမှန်ကန်သောစကားကိုပြောဆိုနည်းနံပါတ်2ဒုတိယပိုင်းနေနဲ့မှန်ကန်သောစကားကို나ယူကျင့်သုံးနည်းနံပါတ်3တတိယပိုင်းနေနဲ့မှန်ကန်သောမေတ္တာထားနည်းဆိုပြီးတော့ဒီပိုင်း3ပိုင်းကိုဟောပေးမယ်အဲ့တော့ဒါလေးတွေကို나ယူပြီးတော့ကိုယ်မှာဘာချိုယွင်းချက်ရှိနေသလဲရှိလို့ရှိရင်ပြင်ပေးရမယ်ချိုယွင်းချက်မရှိပါဘူးအထိုက်လျောက်ပြည့်စုံပါတယ်ဆိုရင်လည်းပဲဝမ်းမြောက်ဝမ်းသာနဲ့ဆက်လက်ကျင့်သုံးနိုင်ရမယ်ဒီလိုမျောကိုပြီးတော့ဘုန်းကြီးကဒီလမ်းစဉ်၃ချက်ကိုအခြေခံအုတ်မြစ်ချတဲ့နေနဲ့ဘုန်းကြီးကဟောပေးမယ်ပေါ့ကဲဒါလေးကိုအားလုံးရှင်းဥစွာလိုက်ဆိုလိုက်လက်ဥချီလိုက်မှန်ကန်ကြိုးများထူစကားမသာပြောဆိုကြရမည်မှန်ကန်ကြိုးများထူစကားမတ္တာပြောဆိုကြရမည်မံကံကျိုးများထူစကားမတ္တာနာယူကြရမည်မံကံကျိုးများထူစကားမတ္တာနာယူကြရမည်နောက်ပြီးတော့ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်ဒါဘုန်းကြီးဟောမယ်အချက်လက်လမ်းစဉ်၃ချက်အခြေခံအုတ်မြစ်၃ချက်ပေါ့ဒီ၃ချက်ကိုဘုန်းကြီးကအကျဉ်းချဲ့ပြီးတော့ဟောပေးမယ်ပေါ့နားလည်အောင်အဲ့တော့နံပါတ်၁ပထမပိုင်းနေတဲ့မှန်ကန်သောစကားကိုပြောဆိုနည်းတဲ့အဲ့တော့မှန်ကန်သောစကားကိုပြောဆိုနည်းစကားပြောတာဆိုတာလူတိုင်းလူတိုင်းပြောနေကြတယ်ဘယ်ချိန်ကစပြောတယ်လဲစကားမပြောတတ်ခင်ကလေးကစပြောတယ်လို့ဒီလိုပြောလို့ရတယ်မွေးလာတဲ့ကလေးလေးတွေစကားမပြောတတ်သေးပါဘူးသို့တော့ဝေဒနာတွေခံစားရတယ်အေးတယ်ပူတယ်နားတယ်ကျင်တယ်ကြိုက်တယ်ခဲတယ်ငိုပြီးတော့သူတို့ရဲ့နာကျင်တဲ့ဝေဒနာကိုပြောကြတာပဲနောက်ပြီးတော့စားတယ်စားတဲ့အခါမှာလည်းသူတို့ရဲ့သဘာဝငိုပြီးတော့ပြောတဲ့သဘောပဲဒီတော့စကားပြောတယ်ဆိုတာပြောတတ်တဲ့အရွယ်ရမဟုတ်မပြောတတ်ခင်ကလေးကပြောနေကြတာပဲဘယ်ချိန်ထိပြောမလဲဘုန်းကြီးတို့နောက်ဆုံးကွယ်လွန်ကာနိပြောနိုင်တဲ့အချိန်တည်းစကားဆိုတာပြောနေကြရတာအဲ့တော့ဒီလိုစကားပြောရင်ပြောရင်လည်းလိမ်ညာမှုတွေပါမယ်ဝစီတုစရိုက်ဖြစ်သွားတတ်တယ် သွေးခွဲစကားဂုံတိုက်စကားတွေပါမယ်ဝစီဒုစရိုက်တွေဖြစ်သွားနိုင်တယ်နောက်ပြီးတော့ကြံကြံတန်တန်စကားတွေပြောမယ်ဝစီဒုစရိုက်ဖြစ်သွားနိုင်တယ်နောက်ပြီးတော့တိမ်ဖြင်းတဲ့အတင်ဖြင်းစကားတွေပြောမယ်ဒါတွေကလည်းဝစီဒုစရိုက်ဖြစ်သွားမယ်အဲ့တော့ဒီလိုစကားတွေပြောရင်လည်းဝစီဒုစရိုက်တွေဖြစ်ပြီးတော့နောက်ဆုံးအပေလေးပါးတီကြာသွားမယ်ဆိုရင်ကိုဘွားသိပ်ပြီးတော့နင်းနာပါတယ်။ဘာဖြစ်လို့လဲ။နေစဉ်ပြောနေတဲ့စကားကိုကြောင်းပြုပြီးတော့ငရေတရိစ္ဆာန်ပိတ်တာသူတကယ်ဖြစ်ရမယ်ဆိုရင်သိပ်ပြီးတော့နင်းနာလွန်ပါတယ်။ဒါကြောင့်ဘုန်းကြီးတို့မှန်ကန်သောစကားကိုပြောစုဖြစ်ဖို့လိုအပ်ပါတယ်။ကောင်းပြီဒီလိုမှန်ကန်သောစကားကိုမပြောစုနိုင်ဘူးစကားပြောနေရတဲ့အမှားပိုင်ရင်ပယ်ကြမယ်ဆိုတော့နောက်တနည်းစဉ်းစားကြည့်လိုက်မပြောဘဲနေကြည့်ပါလားစကားမပြောဘဲနေရအောင်ဒါလည်းမဖြစ်နိုင်ဘာဖြစ်လို့လဲဆိုတော့စကားဆိုတာဆက်သွယ်ရေးပစ္စည်းအဲ့တော့တယောက်နဲ့တယောက်ကိုသိစေခြင်းနဲ့အကြောင်းအရာတွေကိုပြောကြပြီဆိုရင်စကားဆိုတာမပြောလို့မဖြစ်ဘူးအဲ့တော့စကားမပြောဘဲနေတဲ့နေရာလည်းမှန်ကန်သောနေပြီးတော့မဟုတ်ဘူးဘလို့မှမဖြစ်နိုင်တဲ့ကိစ္စတစ်ခုအဲ့တော့စကားဆိုတာပြောကြရတယ်ပြောလို့ရှိရင်အမှားတွေပါပြီးတော့ဝစီဒုစရိုက်ဖြစ်သွားရင်လည်းပေလေးပါကြာသွားနိုင်တယ်တကယ်လို့ဒီလိုဆိုလို့ရှိရင်စကားမပြောဘဲနေကြရအောင်ဒီလိုလည်းပဲမဖြစ်ဘူးမြတ်စွာဘုရားကိုယ်တိုင်ကစကားမပြောတာကိုမကြိုက်ပါဘူးဒါတရိစ္ဆာန်တွေရဲ့အကျင့်နဲ့မြတ်စွာဘုရားကိုယ်တိုင်မင်ကြားခဲ့ဘူးလေအဲ့တော့စကားဆိုတာပြောရမှာပဲဒီတော့ဘယ်လိုစကားဖြစ်ဖို့လိုအပ်တယ်လဲမှန်ကန်ကျိုးရှိတဲ့စကားဖြစ်ဖို့လိုအပ်တယ်တဲ့မှန်ကန်သောစကားကိုပြောဆိုနည်းဆိုတာစကားပြောဆိုရင်ပြောဆိုရင်လေကိုယ်စကားကိုကြောင်းပြုပြီးတော့မဖို့နိဗ္ဗာန်မျက်မှောက်ပြုဖို့လိုအပ်တယ်ပေါ့ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ရဲ့ဂုဏ်တော်တွေဆိုတာကအနန္တဘလို့မှဆုံးပိုင်းခြားမရှိဘူးအဲ့တော့တဆူသောဘုရားရှင်ကအခြားတရားစကားတွေမဟောဘဲနဲ့တသက်တာကလည်းဘလို့တဆူသောဘုရားရှင်ရဲ့ဂုဏ်တွေကိုပြောတာတောင်မှဂုဏ်တွေဟာမကုန်နိုင်ပါဘူးတဲ့အဲ့တော့ဘုရားရှင်ရဲ့ဂုဏ်တော်တွေဆိုတာအနန္တအဆုံးပိုင်းခြားမရှိဘူး။ဒါပေမဲ့လို့လူအများသိနေတဲ့ဂုဏ်တော်၉ပါးတဏိ၁၀ပါးဆိုတာရှိတယ်။ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓောဝိဇ္ဇာသရဏသမ္ပန္နောသူကတောလောကဝိတုအနုတ္တရောပုရိသဓမ္မသာရတိတထာဒေဝမနုဿာနံဗုဒ္ဓောဘဂဝါ။ဒါကဘုရားတို့အများသိတဲ့ထင်ပေါ်ကြော်ကြားတဲ့လက်ရွေးစင်ဂုဏ်တော်၉ပါးလို့ဒီလိုပြောလို့ရတယ်။ဒီဂုဏ်တော်၉ပါးထဲမှာဘုရားရှင်ရဲ့သူကတော်ဆိုတဲ့ဂုဏ်တော်လေးတစ်ခုပါတယ်။အဓိပ္ပာယ်များစွာတဲ့ကသူကတဂုဏ်တော်ရဲ့အဓိပ္ပာယ်တစ်ခုကပါလဲဆိုတော့ကောင်းသောစကားကိုဆိုတော်မူတတ်သောမြတ်စွာဘုရား၊စကားပြောကောင်းတော်မူသောမြတ်စွာဘုရားဒီဂုဏ်တော်ပါတယ်။စကားပြောကောင်းတော်မူတဲ့ကိုကောင်းသောစကားကိုဆိုတော်မူတတ်တဲ့ကိုဒီကုံဟာဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေရဲ့ကြားမှာလည်းပဲကြော်ကြားတယ်။နောက်ပြီးတော့ဘာသာကြားတွေရဲ့ကြားထဲမှာလည်းပဲရန်ကုန်ကမှစကားပြောကောင်းလိုက်တာဒါမျိုးကြော်ကြားတယ်။နောက်တစ်ခါလူပြည်မှာကြော်ကြားတယ်လို့နေပြည်ပြန်မပြည်မှာလည်းပဲရန်ကုန်ကမှဘုရားရှင်ကိုရောမြတ်ကောင်းသောစကားကိုဆိုတတ်ပါပြီတဲ့စကားပြောကောင်းပါပြီတဲ့သိပြီးတော့ကြော်ကြားခဲ့တာ။အဲ့တော့ဘုရားရှင်ကိုရောမြတ်စကားပြောကောင်းတော်မူတဲ့အတွက်ဣတိပိသောဘဂဝါသူကတော်သောဘဂဝါထိုဘုရားရှင်ကိုယ်တော်မြတ်သည်ဣတိပိဤသို့ကောင်းသောစကားကိုဆိုတော်မူတတ်သောအကြောင်းကြောင့်လည်းပဲသူကတော်သူကတမိတော်မူပါပေ၏ဒီလိုကြော်ကြားခဲ့တာအဲ့တော့ကောင်းပြီဘုရားရှင်ကိုယ်တော်မြတ်ဘာဖြစ်လို့စကားပြောကောင်းတယ်ကောင်းတဲ့စကားကိုပြောတယ်လို့ကြော်ကြားခဲ့ရတာလဲဆိုတော့စကား၆ခွန်းလူနိုင်ထွန်းလဲ၄ခွန်းကိုပဲ၂ခွန်းကျွဲတဲ့ဘုန်းကြီးတို့လောကမှာစကားတွေကလူမျိုးမျိုးရှိတော့စကားကြီးအတွက်ကလည်းအများကြီးရှိတာပေါ့ဒါပေမဲ့လို့လူရင်းကိုအနှစ်ချုပ်လိုက်ရင်စာပေမှာစကားက၆ခွန်းပဲရှိပါတယ်တဲ့အဲ့တော့၆ခွန်းကဘာလဲဆိုတော့နံပါတ်၁ကမမှန်ကန်သောအကျိုးမရှိသောသူများမကြိုက်မနစ်သက်သောစကားနံပါတ်၂ကမမှန်ကန်သောအကျိုးမရှိသောသူများကြိုက်နှစ်သက်သောစကားတဲ့ဒီစကားနှစ်မျိုးဟာတခုရှိဒီလိုစကားကိုလည်းဘုရားရှင်ကမပြောပါဘူးမှန်လည်းမမှန်ဘူးအကျိုးလည်းမရှိဘူးဒီလိုစကားမျိုးဆိုရင်သူတစ်ပါးမကြိုက်သည်ဖြစ်စေမပြောဘူးသူတစ်ပါးကြိုက်လည်းပဲမပြောဘူးမှန်လည်းမမှန်အကျိုးလည်းမရှိတဲ့အတွက် ဝစီဒုစရိုက်တွေဖြစ်တယ်ဒီလိုစကားမျိုးကိုဘုရားရှင်ကိုယ်တော်မြတ်ကရတ္တမတ်နဲ့ပေတော်မူပြီးသည့်ဖြစ်တဲ့အတွက်လုံးဝပြောဆိုတော်မူခဲ့ပါဘူး။နောက်ဒုတိယချက်ကဘာလဲဆိုတော့မှန်ကန်သောအကျိုးမရှိသောသူတစ်ပါးမကြိုက်သောစကားမှန်ကန်သောအကျိုးမရှိသောသူတစ်ပါးကြိုက်နှစ်သက်သောစကားတဲ့မှန်ကန်ပြီးတော့အကျိုးမရှိရင်လည်းပဲဘုရားရှင်ကိုယ်တော်မြတ်ကသူတစ်ပါးကြိုက်သည်ဖြစ်စီမကြိုက်သည်ဖြစ်စီဒီစကားနှစ်ခွန်းကိုလည်းမပြောပါဘူးတဲ့ဒါကြောင့်စကား6ခွန်းရှိတဲ့တည်းကဒီ၄ခွန်းကိုဘုရားရှင်ကိုယ်တော်မြတ်ကအရတ္တမတ်နဲ့အမြင့်ပြတ်ပယ်သတ်ပြီးဖြစ်တယ်။ကိရိတာတွေကိုပယ်သတ်ပြီးဖြစ်တဲ့အတွက်ဒီလိုစကားမျိုးကိုဘုရားရှင်မင်ကြားတော်မူပါဘူး။အဲ့တော့ဘုရားရှင်မင်ကြားတော်မူတဲ့စကားနှစ်ခွန်းကဘာလဲဆိုတော့မှန်ကန်သောအကျိုးရှိသောသူတစ်ပါးမနှစ်သက်မကြိုက်သောစကားမှန်ကန်သောအကျိုးရှိသောသူတစ်ပါးနှစ်သက်ကြိုက်သောစကားတဲ့အဲ့တော့မှန်ကန်ကျိုးရှိပြီးတော့သူတစ်ပါးကြိုက်ခြင်းကြိုက်မကြိုက်ခြင်းနေဒီလိုစကားမျိုးကိုဘုရားရှင်ကမင်ကြားပါတယ်တဲ့ပြောတယ်ဒါကြောင့်မို့သူကတော်ဆိုတဲ့ဂုံတော်နဲ့ကြော်ကြားခဲ့တာအဲ့တော့ဘုရားရှင်မင်ကြားတော်မူတဲ့စကားနှစ်ခွန်းကိုချုပ်လိုက်ရင်တခွန်းလို့ပြောရင်လည်းရတယ်အဲ့ဒီတခွန်းကဘာလဲမှန်ကန်ကျိုးရှိသောစကားတဲ့မှန်ကန်အကျိုးရှိတယ်ဆိုရင်ဘုရားရှင်ကိုယ်တော်မြတ်ကသူတစ်ပါးကြိုက်သည်ဖြစ်စီမိန်နာပဲမကြိုက်သည်ဖြစ်စီမိန်နာပဲမှန်ကန်ကျိုးရှိဖို့ဆိုတဲ့အင်္ဂါနှစ်ချက်ကိုအဓိကထားပြီးဘုရားရှင်ကစကားပြောတော်မူပါတယ်တဲ့။ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ဟာယဟန်ဂေါတမတိတ်စကားပြောကောင်းတာပဲ။ကောင်းတဲ့စကားကိုဆိုတတ်ပါပေတယ်။ဒါမျိုးလူပြည်၊မြတ်ပြည်၊ဂျင်မာပြည်လူပြည်မှာလည်းဘာသာကြားတွေထိဘုရားရှင်ကိုယ်တော်မြတ်ကောင်းသောစကားကိုဆိုတတ်ပါပေတယ်လို့ကြော်ကြားခဲ့တာပါ။အဲ့တော့ကောင်းပြီဘုန်းကြီးတို့တတိထားကြည့်ကြစို့။ဘုရားရှင်ကိုယ်တော်မြတ်မှန်ကန်ကျိုးရှိတဲ့စကားကိုပြောဆိုတယ်ပေါ့အဲ့တော့ဒီစကားကိုဘုရားရှင်ကိုယ်တော်မြတ်ကပါရမီဖြည့်တဲ့အချိန်အလောင်းတော်ဘဝကလေးကဒီလိုစကားကိုပြောဆိုခဲ့တယ်ဒီလမ်းစဉ်ပေါ်ကိုရှောက်လန်းသွားခဲ့တယ်ရှောက်လန်းသွားပြီးတော့ဘယ်ရောက်သွားတဲ့နိဗ္ဗာန်ပန်းတိုင်ကိုရောက်သွားတော်မူပြီတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားခဲ့ပြီအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ဟာတသက်တာကာလပတ်လို့ဘုရားမဖြစ်ခင်ကလေးကနေဘုရားဖြစ်တဲ့ချိန်ထိမှန်ကန်ကျိုးရှိတဲ့စကားကိုရွေးချယ်ပြီးတော့ပြောတော်မူတယ်ဒီလမ်းစဉ်တိုင်းလျှောက်သွားပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုသွားပြီးနိဗ္ဗာန်ပန်းတိုင်ကိုဝင်တော်မူသွားခဲ့ပါပြီ။အဲ့တော့ခေါင်းကြီးတို့လည်းပဲယနေ့မိမိတို့ရဲ့ည30ပြည့်လက်ထက်မင်္ဂလာကိုကြောင်းပြုပြီးတော့ကုသိုလ်ကောင်းမှုပြုကြတဲ့ဥတင်တွေတော်ချိုချိုဝင်းနေတဲ့ကောတရားနာပရိသတ်တွေကိုကိုကိုစဉ်းစားကြည့်။မိမိတို့လည်းပဲဘုရားရှင်ရဲ့တပည့်တော်ကရည်မှန်ချက်ပန်းတိုင်ကနိဗ္ဗာန်အဲ့တော့နိဗ္ဗာန်ကိုမျက်မှောက်ပြုခြင်းပါတယ်ဆိုရင်စကားပြောလေးတွေဆင်ခြင်ဖို့လိုအပ်လာတယ်။ဘယ်လိုစကားမျိုးကိုပြောမလဲ။ဘုရားရှင်ကမှန်ကန်ကျိုးရှိတဲ့စကားကိုမိန်တော်မူတဲ့အတွက်နိဗ္ဗာန်ပန်းတိုင်ကိုမျက်မှောက်ပြုသွားပြီ။အဲ့တော့မိမိတို့လည်းပဲနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုခြင်းပါတယ်ဆိုရင်ဘယ်လိုစကားမျိုးကိုရွေးချယ်ပြောမလဲ။မှန်ကန်ကျိုးရှိတဲ့စကားကိုပြောရမယ်တဲ့။ဒါဘုန်းကြီးတို့ဘုရားရှင်ရဲ့လမ်းစဉ်ကိုရှောက်လန်းတာ။စကားဆိုတာနေတိုင်းပြောရတာပဲ။ပြောရင်ပြောရင်နဲ့ဝစီဒုစရိုက်လိမ်ညာတဲ့ဇာတိသွေးခွဲတဲ့ဇာတိကြံတန်းတဲ့ဇာတိတိမ်ပြင်းတဲ့ဇာတိအတင်းအဖြစ်တွေပြောမိတယ်ဝစီဒုစရိုက်ဖြစ်ပြီးတော့အပေလေးပါသောက်ထိုးကြသွားမှာဒါဆိုရင်ဘဝနင်းနာတာပဲအဲ့တော့ဇာကားဆိုတာပြောပါနဲ့ရင်အမှားပါတတ်တယ်အဲ့တော့ဇာကားမပြောဘဲနေပါလားဒါမျိုးလည်းပဲဖြစ်ပါမယ်ဇာကားဆိုတာပြောကိုပြောရအောင်ပါပဲဒီတော့ဘယ်လိုဇာကားမျိုးကိုပြောမလဲကိုပြောတဲ့ဇာကားလေးကိုရှင်းရှင်းလိုက်မှန်သလားအကျိုးရှိသလားဒါမျိုးလေးချင်းချင်းကြည့်လိုက်ပါတဲ့မှန်ကန်ကျိုးရှိရင်ပြောတချို့ကကြတော့ဘုန်းကြီးတို့ပုထုဇဉ်တွေသဘောကြတော့မှန်တာလေးတစ်ခုကိုသိပြီးတော့ဂုံယူတတ်တယ်ပေါ့ဘယ်လိုလဲဆိုတော့ငါမှန်တာပြောတာဘသူရေးဆိုင်ရမှာလဲငါမှန်တာလို့တာဘဲကောင်းကြောက်နေရမှာလဲမှန်တာလေးကိုဂုံယူလိုက်တာဒါဘုန်းကြီးတို့ဖျားရှင်ရဲ့လူမကြပါဘူးဖျားရှင်ကမှန်ကန်ယုံနဲ့မပြောပါဘူးမှန်ကန်ပြီးတော့အကျိုးရှိသလားမရှိဘူးလားဆိုတဲ့ဒီလိုဘုရားရှင်ကိုယ်တော်မြတ်ဟာဉာဏ်ရှည်သွားရှိတဲ့စကားမျိုးကိုပဲပြောတော်မူပါတယ်အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကမှန်လဲမှန်တယ်အကျိုးလဲရှိတယ်ဆိုရင်ကြိုက်တည်ဖြစ်စီမကြိုက်တည်ဖြစ်စီမိန်ကြားတယ်အဲ့တော့စကားပြောတာလည်းဆက်ပြီးတော့ဘုန်းကြီးတို့ချမ်းပြေရိတ်တာဆရာတော်ကြီးကစကားပြောနည်းလေးတွေမြတ်စွာဘုရားကတားတော်ရဟူလာတွေကိုဆုံးမတဲ့အခန်းမှာဆရာတော်ကြီးကကြပြာတန်ပေါက်လေးစီထားတာရှိတယ်ပေါ့ကဒါလေးကိုစကားပြောနည်းဖြစ်နေမှန်ကန်တဲ့အကျိုးရှိတဲ့ဇာတ်ကားကိုမှန်ကန်ကျိုးရှိတဲ့ဇာတ်ကားကိုပြောဆိုတဲ့နေရာမှာစဉ်းစားဖို့အထောက်အပံ့ပြုဖို့အတွက်ဘုန်းကြီးကခြာပေးမယ်။ကဲအားလုံးလိုက်ဆိုလိုက် 表面见来，等谁天，阿弥先见吧。表面见来，等谁天，阿弥先见吧。秘密读的吧，那无答，不读名题么嘞？秘密读的吧，那无答，不读名题么嘞？题该哪样？图这个，妈妈想见吧？题该哪样？图这个，妈妈想见吧？哎，这个表了没注意？这根本里先上来吧。第这个慢的啦，就是的啦，慢了慢慢也不都免提么嘞？过免提么啦？咱们里先上进来吧的。提开奶奶这个属于想见来吧？大叔路线过也这个我讲究比了，百里把这个背多没？大叔因不话嘛对比了，也没得嘛免脱多少呗。第六嘛，莫被自家我们先没见表嘞，我自己都是来的撇的，咱家撇撇，地拉先撇撇，留撇撇，我自己都是来表嘛的，阿古多的撇撇了，被家端来那呗。大家我表干你做，先上来吧的，给别人说没，表面见嘞，等谁天，阿弥先见吧，秘密读的吧，那无答。不如娘提么嘞？提该奶娘，图这个，妈妈想见吧？哎，老古多真的呀，满哪里的苦对够一点，俺满哪表达，俺满哪表达，别搞嘛，也没事儿。但有的呀，古多真的，他培养现在人人的多也多的，培养现在蛮用力的，没表吧？就是没事。这些啊，亲戚嘛的，年兵伢呢，亲戚嘛的，我爸妈偏江南里的要，大的米的要，啥子样的年里来的，不如姐姐没伢小，但我们谁呀谁呀嘛的呀，米巴的呀，谁说比如，很个东很个啊，免得老阿尼嘛，把东家都嘛嘞，他们有的多表的，哎，老朋友，个里的要，啥酒啥的酒啥的，啥没要。三米二的看嘛，年里的出来了，地大里了呗。到多比如我都我阿呢考来的，慢咯慢阿婆。第这个慢里面不老提就是的，爸妈就没事。不要看伢的格里嘞呗，谁的老妈当伢的伢多奶奶，阿爷的谁的撇多奶奶，我的谁的撇多奶奶。第不阿妈第六表来的对，不比如偏阿多奶奶。这里阿边多大里呢，东边奶奶，爸妈就没事。都嘛嘞，看啥节的呢？阿古多的皮肤呗，棉嘞。哎，罗表嘞不过不老就是嘞，表嘞不过嘞呗，爸妈就没事。没地路表吧嘞，所以阿古多没法得呀嘞。恁家进路表吧嘞，所以多大阿古多的。哎，罗表看伢嘞，格里哟，表嘞是啊是啊嘛，米巴的哟，爸妈就没事，天干又没事嘞。地路在干就是不相信过了那个相见嘛嘞。别信不了那个，得得大家来不喽？老牛不阿个呀，相亲给的。大家别信啊，这个表讲到木巴比的，讲到这个我做到木得巴比的路，别信啊，就假给的吧。那个朋友别信不了那个，慢点就是的，所以都是把没摘的表拿呗。朋友，我的那身边也米比亚的话撇的，马干的做的米比亚，米比亚没撇开那个，都米巴那八个。都罗呢？德米呢？都罗也德米呢？泰坦呢？牛刀，拉特比乌来下罗，没对哟。那时候面上偏乌对罗，都罗德米乌拉特比罗有吧？被杀吧的罗，叫罗面上偏个，不罗没家来来着罗。那偏里的，偏皮皮个咋咋把那边娘边傲嘛？满那也德米都不皮的，真那热地热个说的，那德米都不个。下腰拿刀嘛，没同见过嘛，阿皮亚谁没有看过？对马干的说那个，电脑也得米也看那个啊，经济经济的呢，别的啥的，那得米的呢，难啥呀？爸妈，没好过。哎，罗马干的也看那个，阿皮亚七刀那刀没提前买不了，免说皮亚对呀好来的。 အဲ့တော့ဒီနေရာမှာကြည်နော်ဘုရားရှင်ကိုရောမြတ်ကဘာဖြစ်လို့လူသားတယောက်ပေါ်မှာဒါတော့နှိမ့်နှိမ့်ချာချာဟောရတာလေအဲ့တော့မြတ်စွာဘုရားဆက်ကမှန်သလားမှားသလားစစ်ကြည့်မှန်နေတယ်နေသမီးတွေလာဖြာယောင်းတာလဲမှန်တာပဲလူဖြစ်တဲ့မျိုးသမီးဖြစ်တဲ့မာဂန္ဒီရဲ့ခန္ဓာကိုယ်ဟာအပုပ်ကောင်ကျင်ကြီးကျင်ငယ်လေးနဲ့ပြည့်နေတာဒါလည်းမှန်တာပဲအဲ့တော့ဒုတိယချက်ကအကျိုးရှိသလားမရှိဘူးလားစဉ်းစားကြည့်လိုက်တော့ဒီတရားကိုဟောလိုက်တဲ့အခါမိဘနှစ်ပါးဟာတံဝေကရရပြီးတော့ဝိပဿနာရှုလိုက်တာအဲ့ဒီနေရာမှာပဲအနာဂါမိမတ်အနာဂါမိဖို့ဆိုတဲ့မတ်ဖို့နိဗ္ဗာန်တရားကိုမျက်မှောက်ပြုသွားခဲ့ပါတယ်အဲ့တော့အကျိုးရှိတယ်အဲ့တော့မြတ်စွာဘုရားကမှန်လဲမှန်တယ်အကျိုးရှိတယ်ဆိုတဲ့အခါမှာတမီးဖြစ်တဲ့မာဂန္ဒီမကြိုက်ပေမဲ့မိဘနှစ်ပါးအကျိုးရှိတဲ့မတ်ဖို့နိဗ္ဗာန်ရမယ်ဆိုရင်ဘုရားရှင်ကဒီလိုစကားမျိုးကိုမိန့်ကြားတာပဲဒါကြောင့်ဘုရားရှင်ကမှန်ကန်တဲ့အကျိုးရှိတယ်ဆိုရင်သူတစ်ပါးမကြိုက်လည်းပဲမိမ့်နေတဲ့အဓိကမှန်ကန်ပြီးတော့အကျိုးရှိနေဖို့လိုအပ်တာပဲအဲ့တော့ဘုရားရှင်ကဒီလိုစကားမျိုးကိုလည်းမိန့်ကြားတော်မူခဲ့တယ်ပေါ့အဲ့တော့နောက်တစ်ခါဘုန်းကြီးတို့ဘုရားရှင်ကမှန်တော့မှန်ပါရဲ့အကျိုးမရှိဘူးဆိုရင်ဘုရားရှင်ကိုယ်တော်မြတ်ကမိန့်ကြားတော်မူလေးမရှိဘူးဒါလေးလည်းပဲသိထားဖို့လိုတယ်ပုထုဇဉ်တွေနဲ့ကြွားတယ်ပေါ့ပုထုဇဉ်တွေကမှန်တယ်ဆိုရင်အကျိုးရှိမရှိမစင်စားဘူးမာမနာတွေတက်ပြီးတော့မှန်တဲ့အတိုင်းသူများပေါ်မှာနှိပ်ွက်ပြီးတော့ပြောတယ်နှိမ်ချပြီးတော့ပြောတယ်လက်မထောင်ပြီးတော့ပြောတယ်ခုဘုရားရှင်ကိုတော်မြတ်ဘုန်းကြီးတာရကလေးပြောပြပေးမယ်မှန်ပေမဲ့လို့ဘုရားရှင်ဟာအကျိုးမရှိဘူးဆိုရင်လည်းမပြောပါဘူးမိတ်တော်မမူပါဘူးအခါတစ်ပါးဘုရားရှင်ကိုတော်မြတ်ရှားစကြိုမြို့ဝေလူဝန်ကျောင်းမှာတရင်သုံးနေတဲ့အချိန်အဲ့ဒီအချိန်မှာဘုန်းကြီးတို့ရှင်မောကလန်နဲ့အရှင်လက္ခဏာဆိုတဲ့ယန္တာရှင်မြတ်ကြီးနှစ်ပါးလည်းကိစ္စကုတ်တောင်မှာတရင်သုံးရတယ်။အဲ့တော့ယန္တော်တွေရဲ့ထုံးစံအတိုင်းရှင်မောကလနဲ့ရှင်လက္ခဏာမနဲ့လင်းလာတဲ့အခါရာဇကြိုမျိုးတဲကိုဆုံးခံကြွမယ်ဆိုပြီးတော့ကိစ္စကုတ်တောင်ပေါ်ကနေပြီးတော့တပိတ်တေးပွေပြီးတော့ဆင်းလာကြတယ်။လမ်းခုလက်ရောက်တဲ့အခါရှင်မောကလကိုယ်တော်မြတ်ကပြုံးတော်မူတယ်တဲ့။ဘုန်းကြီးတို့ပြုံးတော်မူတယ်ဆိုတာကယန္တာရှင်မြတ်တွေမှာအကြောင်းမရှိပဲနဲ့မပြောပါဘူး။ဘုန်းကြီးတို့ပုထုဇဉ်တောင်မှပုံမှန်ပုထုဇဉ်တွေတရားနဲ့နေလေးရှိတဲ့ပုထုဇဉ်တွေအလဟတ္တဘာမှအကြောင်းမရှိပဲနဲ့ရေမောပြုံးမနေပါဘူး။ပုံမှန်ပဲနေကြပါတယ်။ခုယန္တာရှင်မြတ်ကြီးဖြစ်တဲ့ရှင်မောကလံမထေရပြုံးနေဆိုတော့ဒါအကြောင်းကိစ္စတခုရှိပြီလို့ရှင်လက္ခဏာကသိတော့ရှင်မောကလံကိုဘာကြောင့်ပြုံးတာလဲလို့မေးတော့ရှင်မောကလံကဒီချိန်မှာမေးရမယ့်ချိန်မဟုတ်သေးပါဘူး။ဘုရားရှင်ရဲ့ရှေ့မှောက်ရောက်မှမေးပါလို့ပြောလိုက်တယ်။ဆုံးခံပြန်မှမေးပါ။ဒီလိုနဲ့ရဟန္တာရှင်မြတ်ကြီးနဲ့ပါရာဇဂြိုမျိုးတွေမဆုံးခံကြွပြီးတဲ့အခါမှာပြန်လာတဲ့အခါဝေတူဝန်ကျောင်းမှာဝင်ဘုရားရှင်ကိုဥတိုက်ကြတော့ထီချင်းကြီးငါးပါးနဲ့ချစ်ခိုးပြီးတော့ထိုင်နေတဲ့ချိန်မှာအရှင်လက္ခဏမထေရရှင်မောကလံကိုမေးတယ်။ကိစ္စကုတ်တော်မှာဆင်းတဲ့ချိန်မှာဘာဖြစ်လို့ပြုံးရတာလဲဆိုတော့ရှင်မောကလံကပြန်ဖြေတယ်သူစမ်းတဲ့ဝက်ပိတ္တာကြီးတကောင်ကိုမြင်ရလို့ပါတဲ့ပိတ္တာတွေကတော့အမျိုးမျိုးမြင်တာပေါ့ဘုန်းကြီးကဒါတစ်ခုပဲပြောပြပေးမယ်သူစမ်းတဲ့ဝက်ပိတ္တာကြီးဟာခန္ဓာကိုယ်ကလူခန္ဓာကိုယ်နဲ့တူတယ်ခေါင်းကဝက်ခေါင်းနဲ့တူတယ်ပါးစပ်ထဲမှာမိကပေါက်နေတယ်ပေါက်နေတဲ့မိကပိုးလောက်ဒီတပွားပွားကြာနေတယ်အင်မတန်သူစမ်းတဲ့ဝက်ပိတ္တာကြီးဒီဝက်ပိတ္တာကြီးကိုမြင်လို့ပြုံးတာပါတဲ့ရှင်မောကလံကပြန်ဖြေလိုက်တယ်အဲ့တော့ဘုန်းကြီးတို့ရှင်မောကလံကိုယ်တော်မြတ်ကဝက်ပိတ္တာကြီးမြင်တာနဲ့မတနာပဲနဲ့ဘာလို့ပြုံးရတာလဲမေးစရာရှိတာပေါ့ဝက်ပိတ္တာကြီးကိုမတနာလို့ပြုံးတာမဟုတ်ပါဘူးကိုယ့်ဘဝကိုကြည်နှလုံးလို့ပြုံးတာမူတာတဲ့ဘုန်းကြီးတို့သစ္စာလေးပါးကိုမသိသေးတဲ့ပုထုဇဉ်ဆိုရင်ဒီလိုဝက်ပိတ္တာဘဝတွေလည်းရောက်နိုင်တာအချိန်မရွေးခါမရွေးရောက်သွားနိုင်တာပုထုဇဉ်တွေရဲ့ဂတိဆိုတာမမြဲဘူးခုလူဖြစ်တယ်နတ်ဖြစ်တယ်နောက်ဘဝဝက်ပိတ္တာမျိုးဖြစ်ခြင်းလည်းဖြစ်သွားနိုင်တာအကုသိုလ်တွေများသွားလို့ရှိရင်အဲ့တော့ရှင်မောကလံကသစ္စာတရားကိုမသိတဲ့ပုဂ္ဂိုလ်တွေဟာဒီလိုဘဝမျိုးကိုရောက်နိုင်တယ်။ငါဟာသစ္စာလေးပါးတရားကိုတီးပြီးပြီတဲ့ဒီလိုဝက်ပိတ္တာဘဝမျိုးငါမရောက်တော့ဘူးလွတ်ပြီးကျွတ်ပြီးဆိုပြီးတော့ကိုယ့်ဘဝကိုဒီလိုဘဝမျိုးကနေပြီးတော့ကျွတ်လွတ်လာတဲ့အတွက်သစ္စာလေးပါးတရားကိုတီးမြင်တဲ့အတွက်ကိုယ့်ဘဝကိုကျေနပ်လို့ရှင်မောကလံကပြုံးတာပါဝက်ပိတ္တာကြီးကိုမတနာလို့မေတ္တာမရှိလို့ပြုံးတာမဟုတ်ပါဘူး။တနည်းအားဖြင့်လည်းဘုရားရှင်တို့ရဲ့ဘုရားရှင်ရဲ့ဉာဏ်တော်ပြည့်စုံခြင်းကိုကြည်ညိုလို့ပြောတာဘုရားရှင်ကကံရဲ့အကျိုးဟာဆန့်ကျင်တယ်လို့ဟောခဲ့ဘူးလေအခုလည်းပဲကြည့်ပိဋ္ဌာဖြစ်ရတာတောင်မှခန္ဓာကိုယ်ကလူခန္ဓာကိုယ်ခေါင်းကဝက်ခေါင်းပါးစပ်ထဲမှာအမိပေါက် ပေါင်နေတဲ့မိကပိုလောက်ဒီတဖွာဖွာကြထူးဆန်းတဲ့အကျိုးတွေမြတ်စွာဘုရားကကံရဲ့အကျိုးကိုမကြံစည်တိုက်ဘူးတဲ့အင်မတန်ထူးခြားတဲ့ဆိုပြီးဟောတဲ့တရားဘုရားရှင်ရဲ့ဉာဏ်တော်ကိုလည်းပဲဒါတွေကိုမြင်တော်မူတဲ့အတွက်ရှင်မောက္ခလကကြည်ညိုလွန်းလို့ပြောတာပါတဲ့ဝေပိတ္တာကြီးကိုမတနာလို့ပြောတာမဟုတ်ပါဘူးဝေပိတ္တာကြီးပေါ်မှာမဆန်းနာလို့ပြောတာမဟုတ်ပါဘူးအဲ့တော့ရှင်မောက္ခလကဒီဝေပိတ္တာကြီးကိုမြင်လို့ပြုံးတဲ့အကြောင်းရှင်လက္ခဏမထေရကိုပြန်ပြီးတော့ဖြေလိုက်တယ်။အဲ့ဒီအချိန်မှာဘုန်းကြီးတို့ဘေးရရဟန်းတော်လေးတွေကရှင်မောက္ခလကိုကဲရကြတယ်။အရှင်မောက္ခလကိုတော့မြတ်ကြီးဩတ္တရီမနုဿဓမ္မလို့ခေါ်တဲ့ဇံမဖို့တရားဘိညာဉ်တရားတွေကိုဝါကြွားပြောဆိုတယ်၊လိညာပြောဆိုတယ်၊လူအထင်ကြီးအောင်ပြောဆိုတယ်ဒါမျိုးတွေနဲ့ကဲရကြတယ်။သူတို့ကဝေပိတ္တာကြီးမြင်မှမမြင်ဘူးတော့ရှင်မောက္ခလကသူ့ကိုအထင်ကြီးအောင်ပြောနေတာ။သူတကိုးကြည့်ပါလေဆိုတာကိုကြွားနေတာပါလို့ထင်တော့ရဟန်းတော်တွေကကြည့်ရတော့မြတ်စွာဘုရားကရဟန်းတို့တဲ့မောက္ကလံပြောတာမှန်တယ်တဲ့အဲ့ဒီဝေပိတ္တကြီးကိုငါဘုရားလည်းပဲဖျားဖြစ်ပြီးကာဇာဘောဓိပင်အောက်မှာပဲတွေ့မြင်ခဲ့ဘူးတဲ့ဒါပေမဲ့လို့ငါဘုရားဘသူ့ကိုမှမိန်မကြားခဲ့ဘူးဘာဖြစ်လို့လဲဆိုတော့ငါဘုရားမိန်ကြားလိုက်လို့ရှိရင်ဒီလိုဝေပိတ္တကြီးရှိတယ်လို့မိန်ကြားလိုက်ရင်မယုံကြည်တဲ့ပုဂ္ဂိုလ်တွေမှာအကုသိုလ်တွေဖြစ်သွားနိုင်တယ်မြတ်စွာဘုရားကလိန်ပြောတာပါမြတ်စွာဘုရားကသူ့ကိုအထင်ကြီးအောင်ပြောနေတာပါဆိုပြီးတော့ငါဘုရားကမြင်တဲ့အကြောင်းပြောလိုက်တယ်ပေမဲ့လို့မယုံကြည်တဲ့ပုဂ္ဂိုလ်တွေမှာမယုံကြည်တဲ့အတွက်စော်ကားမိရင်အကုသိုလ်တွေဖြစ်ပြီးအကျိုးမဲ့တွေဖြစ်သွားနိုင်တယ်စီးပွားမဲ့တွေဖြစ်သွားနိုင်တယ်ဒါကြောင့်ငါဘုရားကမှန်ပေမဲ့လို့မင်ကြားတော်မူခဲ့ဘူးလို့မင်ကြားခဲ့ပါတယ်ကဲဘုန်းကြီးတို့စဉ်းစားကြည့်နော်ဘုရားရှင်ကိုယ်တော်မြတ်ဒီဝက်ပိတ္တာကြီးရှင်မောက္ကလံတွေ့မြင်တဲ့ဝက်ပိတ္တာကြီးကိုဖျားဖြစ်ပြီးကာဇကလေးကဖျားရှင်ဗောဓိပင်အောက်မှာကလေးကတွေ့ခဲ့တယ်။ဒါမှမလို့မှန်ပေမဲ့လို့ဖျားရှင်ကမမိန်ခဲ့ပါဘူး။ဘာဖြစ်လို့လဲ?မယုံကြည်တဲ့ပုဂ္ဂိုလ်ကြီးအကျိုးမဲ့ဖြစ်မှာဆိုလို့အကုသိုလ်တရားကြီးကြီးပွားသွားမှာစိုးလို့တဲ့။အဲ့တော့ဖျားရှင်ကပုံကြီးတို့မှန်ကန်တယ်အကျိုးမရှိရင်ဒီလိုစကားမျိုးကိုမမိန်ကြဘူးဆိုတာတေချာသွားပါတယ်။အဲ့တော့မိမိတို့အနေနဲ့စကားဆိုတာတသက်တာကာလပတ်လုံးပြောဆိုရမှာအဲ့တော့ဘယ်လိုစကားမျိုးကိုပြောဆိုတင့်တယ်လဲဆိုတာဒါလေးဟာနမူနာပဲမှန်ကန်ကျိုးရှိတဲ့စကားကိုပြောရမယ်တဲ့ကဲအာလုံးလည်းဟုတ်ချီပြီးတော့ဆိုလိုက်မှန်ကန်ကျိုးများထိုစကားမသာပြောဆိုကြရမည်မှန်ကန်ကျိုးများထိုစကားမသာပြောဆိုကြရမည်ဒါဆိုရင်ဘုန်းကြီးတို့ဒီမှန်ကန်တဲ့စကားပြောဆိုနည်းလေးကိုတသက်တာကာလပတ်လုံးစကားပြောတော့မယ်ဆိုရင်ငါစကားမှန်ရဲ့လားမှန်တော့မှန်ပါရဲ့ဘုသူမြန်ထိခိုက်မလဲအကျိုးမြန်ရှိသလားအကျိုးမဲ့မြန်ဖြစ်သွားမလားအကျိုးမဲ့ဆိုရင်မပြောနဲ့သူများထိခိုက်ရင်မပြောနဲ့မှန်လဲမှန်နေအကျိုးလည်းရှိတယ်ဒီလိုစကားမျိုးလေးတွေကိုရွေးချယ်ပြောပြီးဆိုရင်အဲ့ဒါဘဝတသက်တာမှာကိုယ်စကားကိုကြောင်းပြုပြီးတော့နိဗ္ဗာန်ပန်းတိုင်ရောက်သွားနိုင်တယ်။ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ဟာအလောင်းတော်ဘဝကလေးကဒီလိုစကားမျိုးကိုပြောဆိုတတ်တယ်။ဘုရားဖြစ်တော်မူတော်လည်းပဲမှန်ကန်ကျိုးရှိတဲ့စကားမျိုးကိုပဲပြောဆိုတတ်တယ်။ဒါကြောင့်ဘုရားရှင်ကိုယ်တော်မြတ်ကနိဗ္ဗာန်ပန်းတိုင်ကိုရောက်သွားတော်မူခဲ့ပါပြီ။အဲ့တော့မိမိတို့ဗုဒ္ဓဘာသာဝင်နိဗ္ဗာန်ချမ်းသာကိုစကားပြောရင်းနဲ့ရောက်ချင်ပါတယ်ဆိုရင်မှန်ကန်ကျိုးရှိတဲ့စကားကိုရွေးချယ်ပြောဖို့လိုပါတယ်။ဒါကြောင့်ဘုန်းကြီးကနံပါတ်၁ပထမပိုင်းနေနဲ့မှန်ကန်သောစကားကိုပြောဆိုနည်းဆိုတာဒါလေးကိုဟောပေးခြင်းဖြစ်ပါတယ်။ကဲဒုတိယပိုင်းသွားကြစို့။နံပါတ်၂ဒုတိယပိုင်းကမှန်ကန်သောစကားကိုနာယူနည်းနာယူကျင့်သုံးနည်းတဲ့။အဲ့တော့စကားဆိုတာကပြောတဲ့လူရှိရင်နာယူတဲ့လူနားထောင်တဲ့လူကရှိကြတာပဲ။အဲ့တော့စကားကပြောနေကြတာပဲ။တရားဟောတာလည်းစကားပြောတာပဲ။ဆုံးမတာလည်းစကားပြောတာပဲ။ဟုတ်ပြောဒီပြောပြောတာနဲ့စကားပြောတာပဲအဲ့တော့ဘယ်လိုစကားမျိုးကို나ယူကျင့်သုံးသင့်တယ်လဲဒါလေးဟာတတိထားစရာကောင်းတယ်တချို့ကကြပုဂ္ဂိုလ်ကိုကြည့်တယ်ဒီစကားကဘယ်လိုဆရာမျိုးကပြောတဲ့စကားဒီစကားကအမေဖေကပြောတဲ့စကားဒီစကားကဆရာဖုန်းကြီးကဘယ်လိုနာမည်ကြီးတဲ့ဆရာတော်ကြီးကမိန့်တဲ့စကားဒီစကားကနိုင်ငံကျော်စာရေးဆရာကြီးကပြောတဲ့စကားဒီစကားကကဘာကျော်တဲ့ပုဂ္ဂိုလ်ကြီးရဲ့အဆိုမိန်စကားဒီလိုပုဂ္ဂိုလ်ကြီးကိုကြည့်ပြီးတော့အလေးနဲ့ပြုကြတယ်ဒါလည်းမှန်ကန်တဲ့နည်းတော့မဟုတ်သေးပါဘူးဒါတွေဟာအရေးမကြီးပါဘူးဘယ်သူပြောတယ်ဆိုတာအရေးမကြီးဘူးတချို့ကြတော့လည်းပဲဒီစကားကဇနီးမယားပြောတဲ့စကားအရေးမကြီးပါဘူး ဒီစကားကခင်ပွန်းပြောတဲ့စကားဘာမှမဟုတ်ပါဘူးဒီစကားကသာသမီပြောတဲ့စကားငါမွေးမှကြီးလာတာတိတ်ကိစ္စမရှိပါဘူးဒီစကားကငါအိမ်ကဝန်ထမ်းအလုပ်သမားတွေပြောတဲ့စကားဘာမှရေမကြီးပါဘူးတချို့ကပုဂ္ဂိုလ်ကြည့်ပြီးတော့စကားရဲ့တန်ဖိုးကိုဖျက်ကြတယ်ဒါလည်းပဲနိမ့်မှန်လမ်းမှန်တော့မဟုတ်ပါဘူးဘုန်းကြီးတို့စကားဆိုတာပြောနေကြတယ်ဘလို့စကားမျိုးကိုလိုက်နာကျင့်သုံးသင့်တယ်ဒါလည်းပဲနေ့စဉ်ဘဝမှာကျင့်သုံးရတာပဲအဲ့တော့စကားပြောတဲ့အခါစကားနိုင်တဲ့အခါမှာမှန်ကန်မှုမရှိပါဘူးဆိုရင်တရားတွေတော့ထိုင်းမားရဲ့လောဘကကြီးနေကြီးနေတာဒေါသတွေကထွက်မြဲထွက်ပေါက်ပွဲနေတာလောဘကြီးလိုက်တယ်မှမတရားကောင်းမှုဖြစ်အလုသမားဘဝကောင်းမှုဖြစ်ဒါမျိုးတွေတောင်းဖြစ်သွားနိုင်တာအဲ့တော့နေစဉ်ဘဝအခြေခံအုတ်မြစ်လေးတွေကတိတ်အရေးကြီးတယ်ဒါကြောင့်ဘုန်းကြီးကဒါလေးတွေကိုဂရုစိုက်ပြီးဟောပေးနေတာအဲ့တော့ဘုန်းကြီးတို့ဥပမာလေးကြည့်ကြစို့စစ်မြေပြင်မှာရှေးခေတ်ကစစ်သားတွေကစစ်တိုက်တဲ့ကမြားတွေဘာတွေနဲ့ပြစ်တယ်မြားမှန်နဲ့စစ်သားတယောက်မြားတံရရတဲ့စစ်သားတယောက်မြားမှန်ပြီဆိုလို့ရှိရင်ဘာအရေးကြီးဆုံးလဲတံရပြောက်အောင်ကုသဖို့အရေးကြီးဆုံးနဲ့တံရပြောက်အောင်မကုသဘဲနဲ့ဒီမြားကိုဘာနဲ့များလှုပ်ထားတာလဲဝါးနဲ့လားသားနဲ့လားဝါးနဲ့လှုပ်ရင်ဘာဝါးနဲ့များလှုပ်တယ်လဲဒါတွေအရေးမကြီးပါဘူးဒီမြားကိုဘယ်ရက်ကပြစ်တာလဲဘယ်လိုရန်သူကပြစ်တာလဲဒါတွေအရေးမကြီးပါဘူးဓာရီသွားတွေးနေအသက်သေသွားနိုင်တယ်။ဘာရေးကြည့်ဆုံးလဲ။တန်ရာပြောက်အောင်ကုသဖို့ရေးကြည့်ဆုံးနဲ့ဒီလိုပဲဘုန်းကြီးတို့စကားတခွန်းကိုဒီစကားကဆရာကြီးကပြောတာနိုင်ငံကျော်ကပြောတာဒီစကားကဘုန်းတော်ကြီးကပြောတာဒီစကားကဝန်ထမ်းကပြောတာဒီစကားကတောင်းစားတဲ့သူကပြောတာဓာရီကရေးမကြည့်ပါဘူး။ဘာရေးကြည့်လဲ။မှန်ကန်ကျိုးရှိတဲ့စကားဖြစ်ဖို့ရေးကြည့်တယ်တဲ့။မှန်ကန်ကျိုးရှိတဲ့စကားမျိုးဆိုရင်ဘသူကပဲပြောပြောကျိုးသေးသွားလေးစားစွာနာယူရတယ်ကျင့်သုံးရတယ်သာသမီကပြောတဲ့စကားနဲ့မိဘကမှန်ကန်ကြိုးရှိတယ်လေးလေးစားစားနာယူရတယ်တပည့်ကပြောတဲ့စကားဆရာသမားကလည်းပဲလေးလေးစားစားနာယူရတယ်တဲ့ဒါလေးတွေကတိတ်ရေးကြီးတယ်ပေါ့ဘုန်းကြီးတို့လူဘဝမှာဒါလေးတွေဟာလူဘဝကိုတိချောက်တဲ့ကငြိမ်းချမ်းဖို့ဆိုတာညီများဖို့တရားမျှတဖို့ဆိုတာဒါလေးတွေကတိတ်ပြီးတော့ရေးကြီးတယ်ကဲဆိုလိုက်မှန်ကန်ကြိုးများထိုစကားမှတ်သားနာယူကြရမည်မှန်ကန်ကြိုးများထိုစကားမှတ်သားနာယူကြရမည်အဲ့တော့ဘယ်လိုစကားမျိုးကိုလိုက်နာရမှာလဲလေးစားရတဲ့ပုဂ္ဂိုလ်စကားမဟုတ်ပါဘူးဘသူပြောတဲ့စကားပဲဖြစ်ဖြစ်တဲ့မြတ်စွာဘုရားကမှန်ကန်ကျိုးရှိတယ်ဆိုရင်လေးလေးစားစားနာယူပါကာလမတုတ်တန်ကြတော့ဒီလိုဒိဋ္ဌိမျိုးတွေဟောထားတယ်ပိဋကတ်သုံးပုံကလာတဲ့စကားပိဋကတ်နဲ့ပြည်စုံတဲ့ပုဂ္ဂိုလ်ကပြောတဲ့စကားဒါအရေးမကြီးဘူးကျင့်ရင်ကုသိုလ်ဖြစ်တယ်လားအကုသိုလ်ဖြစ်တယ်လားအကုသိုလ်ဖြစ်ရင်ပိဋကတ်သုံးပုံကလာလဲမကျင့်နဲ့မြတ်စွာဘုရားဒါမျိုးဒိဋ္ဌိမျိုးတွေဟောခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဒါတော့သိသွားခဲ့ပြီအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်နေမှာချွေရင်းချက်လေးတခုရှိတာလေးပြောကြစို့ဘာချွေရင်းချက်ရှိတယ်ဆိုတော့မပြည့်မစုံသိတဲ့ချွေရင်းချက်တဲ့။ဘာလဲဆိုတော့ကာရဝဇာဣတံမင်္ဂလမုတ်တမံကာရဝဇာယူတိလေးစားခြင်းတိတိအတ္တိကြီးဣတံဤယူတိလေးစားခြင်းကြီးဥတ္တမံကောင်းမြတ်သောမင်္ဂလံမင်္ဂလာစေဖြစ်ပါ၏။ယူတိလေးစားခြင်းကရုကာရဝပြုခြင်းဟာနိဗ္ဗာန်ရောက်ကြောင်းမင်္ဂလာတရားလို့ဘုရားရှင်က38ပြာမင်္ဂလာမှာဟောကြားခဲ့တယ်။အဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကမပြည့်မစုံသိနေကြတယ်ဘယ်လိုလဲဆိုတော့သာသမီကမိဘကိုယူသေးလေးစားရမယ်ဒါသိကြတယ်တပည့်တွေကဆရာသမားကိုယူသေးလေးစားရမယ်ဒါလည်းသိကြတာပဲလူငယ်တွေကလူကြီးတွေကိုယူသေးလေးစားရမယ်အလုသမားကအလုရှင်ကိုယူသေးလေးစားရမယ်ဒါလည်းသိကြတာပဲအဲ့တော့ဒါနဲ့ဘုန်းကြီးတို့လုံလောက်ပြီလားမလုံလောက်သေးပါဘူးဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်ကပါဠိတော်တော်တော်များများမှာအညမညာဆိုတဲ့တရားတရားဒီတရားလေးထည့်ပြီးတော့ဟောတယ်အညမညာဆိုတဲ့ပုတ်ကလေးကိုထည့်ပြီးတော့ဟောလေရှိတယ်ဘလို့ယိုသေးလေးစားမှပြည့်စုံလာလဲအချင်းချင်းယိုသေးလေးစားရမယ်တဲ့ဒါလေးကတတိထားစရာကောင်းတယ်အဲ့တော့ဒိဋ္ဌိကဘာလဲဆိုတော့သာသမီကမိဘကိုလေးစားတယ်လို့ယိုသေးတယ်လို့မိဘကလည်းသာသမီပေါ်မှာယိုသေးလေးစားရမယ်တပည့်ကဆရာသမားပေါ်မှာယိုသေးလေးစားတယ်လို့ဆရာသမားကတပည့်ပေါ်မှာယူသေးလေးစားရတယ်လူငယ်ကလူကြီးပေါ်မှာယူသေးလေးစားရတယ်လို့လူကြီးတွေကလည်းလူငယ်တွေပေါ်မှာယူသေးလေးစားရမယ်တဲ့ဒါမှဘုန်းကြီးတို့ပြည့်စုံတာဥပမာဘုန်းကြီးပြောပြပေးမယ်ဒ ကာမတွေကဘုန်းကြီးကိုမေးမှာပေါ့အရှင်ဘုရားလူငယ်တွေကလူကြီးကိုယုံကြည်လေးစားရမယ်ဆိုတော့တပည့်တော်တို့လူကြီးတွေမိဘတွေဆရာသမားတွေကလူငယ်တွေရှိမှဖနှက်ချွတ်သွားရမှာလားလူငယ်တွေရှိမှယုံကြည်ပေးရမှာလားဒါပြောတာမဟုတ်ပါဘူးလေးစားတတ်တာကိုလေးစားရတာကိုပြောတာပါဥပမာဘုန်းကြီးတကူပြောမယ်လူငယ်တယောက်လူငယ်တယောက်ကိုလူကြီးတယောက်ကဆရာသမားမိဘတွေကတိတ်တိတ်ချာချာလှုပ်ကိုခိုင်းလိုက်တယ်မာမာဆိုလို့ဘလို့ဘလို့လှုပ်ပါဘလို့ဘလို့ပြောပါတေးသေးချာချာကိုခိုင်းတာတေးသေးချာချာခိုင်းနေမယ်လို့လူငယ်သဘောကပုထုဇဉ်ဆိုတော့မှားတတ်တဲ့သဘောရှိတော့တခါတည်းရံမှာမှားယွင်းသွားတယ်ပျက်စီးသွားတယ်ပေါ့အဲ့ဒီအခါမှာလူကြီးလှုပ်တဲ့ပုံကိုယ်တွေကတပီးဖြစ်တဲ့သာသမီဖြစ်တဲ့လူငယ်တွေပေါ်မှာဘလို့လှုပ်တတ်တယ်လဲဆိုတော့မင်းငါပြောထားတာနားမလည်ဘူးလားမင်းအသိဉာဏ်မရှိဘူးလားမင်းလူမဟုတ်ရဲ့လားမင်းတရိစ္ဆာန်မြန်ဖြစ်နေမလားလူကြသူကြဘသူရှိမှမရှောင်မဲနဲ့ဒါမျိုးတွေခက်တင်းတင်းတွေအထက်စီးကနေပြောတတ်ကြတယ်ဒီလိုပြောတာကဘာဖြစ်လဲဆိုတော့ဘုန်းကြီးတို့လူငယ်တွေကိုလူကြီးတွေကမလေးစားခြင်းလို့ဒီလိုခေါ်ရတယ်လူကြီးမှလို့ရှိရင်လူငယ်ကဒါမျိုးပြောပါမလားမိဘတွေမှလို့ရှိရင်သားသမီးကဒါမျိုးပြောပါမလားဒါလေးတွေစဉ်းစားစဉ်းစားကြည့်အကောင်းတယ်လူချားသူချားတွေမှပြောလိုက်တယ်ဆိုရင်သူ့ကိုရှက်ခွဲသလိုဖြစ်သွားမယ်ဘာမှကြိုးမရှိဘူးသူစိတ်ထဲမှာဝမ်းနဲ့ပလက်ဖြစ်သွားမယ်စိတ်ထဲမှာနှလုံးသားထဲမှာဒဏ်ရာတွေရသွားမယ်ဒေါသနဲ့ပြန်អော်မိမယ်အကုသိုလ်တွေဖြစ်သွားမယ်ဒါဟာဘုန်းကြီးတို့လူကြီးတွေလူငယ်တွေကိုမလေးစားခြင်းလို့ဒီလိုခေါ်ရပါတယ်အဲ့တော့လေးစားတယ်ဆိုရင်ဘယ်လိုလုပ်ရမလဲဩငါပြောရတဲ့မှားသွားပြန်ပြီလူကြားတဲ့အမြန်ပြောလိုက်ရင်သူ့ရဲ့ချက်ခွဲသလိုဖြစ်နေပြီအဲ့တော့တနည်းအားခေါ်ပြီးတော့ငါအေးစီစီသူ့ကိုနားလည်အောင်ရှင်းပြမှာအဲ့တော့သူနားလည်အောင်ငါဘယ်လိုများစကလုံးတွေသုံးပြီးတော့ဘယ်လိုဆုံးမနေနဲ့ပြောရပါမလဲအဲ့တော့တနည်းအားမှာခေါ်ပြီးတော့အကြောင်းအကျိုးလေးတွေနဲ့မေးတယ်လို့ရှင်မမေ့အောင်ဘယ်လိုဘယ်လိုမှတ်ရတယ်စသည်ဖြင့်ဒါမျိုးလေးတွေနဲ့အကြောင်းအကျိုးနဲ့ပြောတယ်တစ်ခါတစ်ခါသီခံပြီးတော့ပြောတယ်ဒါဆိုရင်ဗာလဲဆိုတော့လူကြီးတွေကလူငယ်တွေပေါ်မှာလေးစားခြင်းလို့ဒီလိုခေါ်ရပါတယ်ဒါဘုန်းကြီးတို့သိပြီးတော့အရေးကြီးတယ်ဘုန်းကြီးတို့လည်းပဲတစ်ခါတည်းရန်ဒီလိုပဲအပြစ်ရှိတဲ့ကိုရင်တွေကိုတန်ခါကြတဲ့မှာအော်ပြီးတော့ငေါက်ပြီးတော့ပြောတာမျိုးတွေဘုန်းကြီးတို့လည်းရှောင်ကျင်ရတာကိုကတန်ခါ300ကျော်နဲ့အခုနေနေရတာတခါတည်းရန်ဆွန်းစားတဲ့ချိန်မှာဘုန်းကြီးတို့ဖျားရှင်ရဲ့ဝီနီးသဘောရတာဆွန်းစားပြီဆိုလို့ရှိရင်ဘယ်လိုလဲဆိုတော့ဆွန်းလုပ်လေးကိုပြင်ပြီးတော့ညီညာအောင်ဝိုင်းအောင်ပြင်ပြီးတော့ဆာလောင်ခြင်းကိုပယ်ဖြောက်သာသနာ့အလုပ်ကိုလှုပ်ဆောင်နိုင်ဖို့စားပါတယ်လို့ဒီလိုရည်ရွယ်ချက်လေးနဲ့စားရတာအသားကြီးလှပအောင်စားပါတယ်ဒီလိုရည်ရွယ်ချက်မျိုးမထားရအောင်နောက်ပြီးတော့အသားကြီးလှပအောင်ခန္ဓာကိုယ်ပြည့်ဖြူအောင်ခန္ဓာကိုယ်သွယ်လျားပြီးတော့ကြစ်လက်အောင်ဒါမျိုးရည်ရွယ်ချက်နဲ့စားပါတယ်ဒါမျိုးမလုပ်ရအောင်ဘုရားရှင်ကအလုံးလုံးနိုင်မှုစားတင်စားကြတရားဟောတရားပြဘုရားပြုမေတ္တာပွားပရိယပရိပတ်ကိုလုံဆောင်နိုင်မှုစားပါတယ်ဆာလောင်ခြင်းယောဂကိုပယ်ချောင်းနိုင်မှုဆွန်းစားပါတယ်ဒါမျိုးလေးဆင်ကျင်ပြီးတော့တန်ဃာတော်ရှင်မြတ်တရားဖွံ့ဖို့ရည်ကဏ္ဍမှာဆွန်းလုပ်လေးပြင်ပြီးတော့ဆင်ကျင်ရပါတယ်အချိန်ကြီးမဟုတ်တော့မှဒါမျိုးလေးတွေဆင်ကျင်ရတယ်ဒါမှလည်းပဲသီလလုံနေပေါ့ပစ္စယတဏှိတိတာသီလဆိုတာဆင်ကျင်သွားတယ်အဲ့တော့ဘုန်းကြီးတို့တခါတည်းရင်ကျတန်ဃာတွေလမ်းလျှောက်ရင်းနဲ့ကြည်လိုက်တယ်တချို့ကိုယ်တော်တွေဆင်ကျင်တဲ့လက္ခဏာမတွေ့ရအောင်ဒီတော့ဘုန်းကြီးကတန်ဃာကြားထဲမှာစူးငေါ့ဩနေလို့ရှိရင်ဒါသူတို့ကိုရှက်ခွဲရရောက်တယ်အစားတလုံးတွင်နေသူတို့မှရှက်သွားနိုင်တယ်ဒီတော့ဘုန်းကြီးကတန်ဃာကြားထဲမှာတူတူသက်သာပြောရတာတို့ဒါမှမဟုတ်ညာခါမှာခေါ်ပြီးတော့ပွဲလေးမှတ်ပြီးတော့ဒီလိုဒီလိုတွေလုပ်တယ်ဒါလေးကိုပြင်ပေးပါတန်ခါကြားထဲမှာဒီကောင်ကစွန်စားတာကဘလို့ငကြီးကြလိုက်တာဘာညာနဲ့သွားပြောလိုက်လို့ရှိရင်သူတို့ကဘုန်းကြီးကမလေးစားရရောက်မှာပေါ့တပည့်ပြီမဲ့လို့ဘုန်းကြီးတို့ကတန်ခါပေါ်မှာလေးစားရပါတယ်လူကြီးကလည်းလူငယ်ပေါ်မှာလေးစားရပါတယ်အရှက်ခွဲတဲ့သဘောနဲ့သွားပြောတယ်ဆိုရင်သူတို့ပေါ်မှာမလေးမစားဖြစ်သွားပါတယ်ဒါကြောင့်ပြောရင်လည်းပဲတူတူသက်သာပြောဒေါသတံမပါနဲ့တကယ်လို့ကြင်ကြင်ဝင့်ဝင့်ပြောချင်တယ်ဆိုလို့ရှိရင်ဓမ္မဒိဋ္ဌနဲ့ဩဝါဒတွေမှာပွဲမထည့်ပဲနဲ့တခါတည်းရန်ပြောတခါတည်းရန်ကိုเจ้าမှာခေါ်ပြီးတော့ပြင်ပေးဒါဘာလို့တာလဲဆိုတော့ဘုန်းကြီးတို့ကိုယ်တိုင်ကလူငယ်တွေကိုလူကြီးဖြစ်တဲ့ဆရာဘုန်းကြီးတွေကလေးစားတာတဲ့ဒါတွေဟာသိလို့အပ်တယ်အဲ့တော့ဘုန်းကြီးတို့လေးစားတယ်ဆိုတာအချင်းချင်းလေးစားရတာအဲ့တော့ဒီလိုပဲဘုန်းကြီးတို့တရားဓမ္မတွေနေနဲ့ကိုယ့်ရဲ့ဝန်ထမ်းတစ်ယောက်ကနေပြီးတော့ကိုယ့်ကိုပြန်မပြောရဘူးလေပြန်ပြောတာတော့ဘယ်ကောင်းမှမလဲအဲအကြောင်းအကျိုးနဲ့တော့ရှောက်ထားခွင့်ရှိရတယ်အဲ့တော့အကြောင်းအကျိုးနဲ့ပြောတယ်ဆိုရင်ကိုယ့်ရဲ့ဝန်ထမ်းကကိုယ့်ရဲ့လုံသမားကပြောပြီးမယ်မှန်တယ်အကျိုးရှိတယ် လေးလေးစားစားနာယူရတယ်။ဒါဘုန်းကြီးတို့ဘုရားရှင်ရဲ့လိုကြပဲ။သာသမီကမိဘကိုအကြံပေးတယ်။မှန်တယ်ကျိုးရှိတဲ့စကားဆိုရင်နာယူရတယ်။ဟာငါမွေးမှကြည်လာတဲ့ကောင်ငါဆရာလုပ်တယ်ဒါမျိုးသွားပြီးတော့လုပ်လို့မရပါဘူး။ဘုန်းကြီးတို့မမားတော့ရှိနေမသေးတော့သေးသမားဆိုတဲ့အတိုင်းပဲမမားတဲ့ပုဂ္ဂိုလ်ဆိုတာမရှိပါဘူး။အဲ့တော့ဆရာသမားကိုတပည့်ကလာကြံပေးတယ်လေးလေးစားစားလက်ခံရတာပဲအဲ့တော့ဘုန်းကြီးတို့ဒီကျောင်းတိုက်မှာကျင့်သုံးနေတာလည်းပဲကိုရင်လေးတွေကလာပြီးတော့ကြံပေးတယ်ဦးစင်လေးတွေကလာပြီးတော့ကြံပေးတယ်မှန်တယ်ကျိုးရှိတယ်ဆိုရင်ဘုန်းကြီးတို့ကလက်ခံပြီးတော့ကျင့်သုံးပေးရတာဒါကြောင့်ဒီကျောင်းတိုက်ရအထိုက်တယောက်ငြိမ်ချမ်းမှုရတာငြိမ်ချမ်းမှုရပြီးတော့အောင်မြင်မှုတွေထိုက်တဲ့လောက်ရတာဒါလိုလေးတွေကျင့်သုံးပေးရတာဒါပါလဲဆိုတော့လေးစားတာတဲ့ဒါကြောင့်ချုပ်လိုက်လို့ချင်းဘယ်သူစကားမျိုးပဲဖြစ်ဖြစ်မှန်ကန်ကြိုးရှိတယ်ဆိုရင်လေးလေးစားစားလိုက်နာကျင့်သုံးရပါတယ်လို့ဒါလေးကိုဘုန်းကြီးကပြောချင်တာဘုန်းကြီးတို့သူတော်ကောင်းတွေဆိုလို့ရှိရင်ရှင်ဘုရင်ဖြစ်နေတာတောင်မှတောင်းစားတဲ့ပုဂ္ဂိုလ်ကပြောတယ်ဆိုရင်မှန်ကန်ကြိုးရှိရင်ရှင်ဘုရင်တွေကတောင်လိုက်နာကျင့်သုံးခဲ့တာဒါသူတော်ကောင်းတွေရဲ့သဘာဝသူတော်ကောင်းတွေကကိုယ်တိုင်ကရှင်ဘုရင်ဖြစ်တယ်တောင်းစားတဲ့ပုဂ္ဂိုလ်ကပြောတယ်ဆုံးပါတယ်မှန်တယ်ကြိုးရှိတယ်ဆိုရင်ဘာမှစောရကမတက်ဘူးဒီလိုပဲလိုက်နာကျင့်သုံးခဲ့ကြရတာပဲအဲ့တော့ဒါလေးကိုဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်။အခါတစ်ပါးဘုန်းကြီးတို့ဖရာလောင်းကကံကမကောင်းအကြောင်းမလာတော့ဗာရဏတိမြို့မှာဒွန်းစံတာမြို့သွားဖြစ်တယ်။ဒွန်းစံတာဆိုတာတောင်းစားရတဲ့အမျိုးဘုန်းကြီးတို့ဖရာလောင်းလည်းဒီလိုမျိုးတွေဖြစ်ရတာပဲ။အဲ့တော့ဒွန်းစံတာမြို့မှာသွားဖြစ်တော့အဲ့တော့ဗြဟ္မဓမင်းကဗြဟ္မဗာရဏတိမြို့မှာအုပ်ချုပ်နေတဲ့အချိန်အဲ့တော့ဖရာလောင်းဒွန်းဆန္ဒဟာသွေးနဲ့ကိုသားနဲ့ကိုဆိုတော့အချိန်တန်ရွယ်ရောက်တော့အိမ်တော်နေကြဇနီးတွေမှာကိုဝန်ရင်မာကြီးရဇနီးတွေကချင်းချင်းတက်တယ်ဘာလဲဆိုတော့သူကိုဝန်ရတဲ့အချိန်မှာတရသီးစားချင်တဲ့စိတ်တွေပြင်းပြင်းထန်ထန်ဖြစ်တယ်အဲ့တော့ဖရာလောင်းဒွန်းဆန္ဒကိုပြောတော့ဖရာလောင်းဒွန်းဆန္ဒကဒီချိန်ဟာတရသီးသီးတဲ့ချိန်မဟုတ်ပါဘူးအဲ့တော့တရသီးနဲ့ရတာတူတဲ့ချိန်နဲ့ရတာရှိတဲ့အသီးတစ်မျိုးမျိုးကိုယူပေးပါမယ်ဇနီးတွေကလည်းတရသီးကိုပဲစားကျင်တဲ့ချင်ချင်းဟာဖြစ်တယ်။တရသီးမရရင်သေရပါလိမ့်မယ်လို့ပြောတော့ဇနီးမယားကိုချစ်တဲ့စိတ်ကြောင့်သူကကြံစီတော့တာငါဘယ်နည်းနဲ့များတရသီးရမလဲဆိုတော့ဖြတ်ကနေသတိရလိုက်တယ်။ရှင်ပြင်းရဲ့ဥယျာဉ်ထဲမှာ700ရာသီပြီးနေတဲ့တရပင်ရှိတယ်ဆိုတာသွားသတိရတယ်။ဘုရားတို့ယနေ့ကဲမှာတချို့ပင်တွေကိုပြုပြင်ထားတာနီးပညာတွေနဲ့700ရာသီပြီးတယ်လို့ပဲအဲ့ဒီခေတ်ကလည်းရှင်ပြင်းရဲ့တရပင်ဟာဒီပညာတွေနဲ့မွေကုန်ကြေးကြပြန်ပြီးပြင်ထားတာဖြစ်ပါလိမ့်မယ်ဆက်နေရသည်အတိပီးနေတယ်ပေါ့ဒီလိုနဲ့ဘုန်းကြီးတို့ဖရာလောင်းဒွန်းဆန္ဒကညကမှာဥယျာဉ်ထဲဝင်ပြီးတော့တရပင်ပေါ်တက်ပြီးတော့တရသီးခိုးတယ်ဆိုကြပါစို့တရသီးရှာရင်ရှာရင်နဲ့မနဲ့မိုးလင်းသွားတယ်မနဲ့မိုးလင်းသွားတော့ဆင်းသွားလို့ရှိရင်လေတခိုးစုဖန်ခံပြီးထောင်ချခံမှာဆိုတော့ညကြမှာဆင်းမယ်ဆိုပြီးတော့တရပင်ပွားချမှာပုံနေတယ်အဲ့ဒီချိန်မှာရှင်ဘီရင်နဲ့ပုရောဟိတ်ပုံနာကြီးဟာနန်းတော်တွေရာနေထွက်လာပြီးတော့တရက်ပင်အောက်ကိုလာထိုင်တဲ့မြင်ကွင်းတစ်ခုကိုတွေ့ရတယ်။ဖျားလောင်းပုံနေတဲ့တရက်ပင်အောက်မှာထိုင်နေ။ထိုင်ပြီးတော့မလုပ်ကြတဲ့လေဆိုတော့ပုရောဟိတ်ပုံနာကရှင်ဘီရင်ကြီးကိုမန္တန်ပညာသင်ပေးတယ်။ပုရောဟိတ်ပုံနာကြီးကမန္တန်ပညာသင်ပေးတယ်လို့ရှင်ဘီရင်ကလည်းပဲမန္တန်ပညာကိုသင်ယူနေတယ်။တပည့်ပေါ့ရှင်ဘီရင်ကတပည့်။ပုရောဟိတ်ပုံနာကြီးကဆရာဒါမှလို့ဘုန်းကြီးတို့ဖရာလုံးဒွန်းဆန္ဒရဲ့စိတ်ထဲမှာတိတ်ပြီးတော့မနှစ်မျိုးလိုက်တာဘာလဲဆိုတော့မြင်ကွင်းကိုမကြိုက်ဘူးဘာလို့မကြိုက်တယ်လဲဆိုတော့သူကြည့်ရတာဆရာဖြစ်တဲ့ပုရောဟိတ်ပုံနာကနေတဲ့နေရာမှာထိုင်ပြီးတော့ပညာသင်ပေးတယ်ဒါကသူမကြိုက်ဘူးမမှန်ကန်ဘူးဆိုတာသူသိတယ်နောက်တကဆရာဖြစ်တဲ့ပုရောဟိတ်ပုံနာကအနေမှာထိုင်ပြီးတော့သင်ပေးတယ်လို့တပည့်ဖြစ်တဲ့ရှင်ဘုရင်ကပင်မန္တန်ပညာသင်ယူတာကိုမြင့်တဲ့နေရာနေသင်ယူတယ်ဒီမြင်ကွင်းကိုဘုန်းကြီးတို့ဘုရားလောင်းကသဘောမကျဘူးဒီတော့တွေးတယ်ဟောဒီရှင်ဘုရင်ကတရားမဲလိုက်တာတဲ့ပညာသင်ယူတာတောင်မှအထက်ကနေအမြင့်အနေသင်ယူတယ်ဒီပုရောဟိတ်ပုံနာကလည်းတရားမဲတာပဲပညာသင်ပေးတာမန္တန်ပညာကိုမှဓမ္မကိုမှလေးကရုမထားဘူးအောက်ကနေနေတဲ့နေရာနေသင်ပေးနေတယ်ငါကိုယ်တိုင်ရလည်းပဲတရားမဲ့တာပါပဲတဲ့။ဘာဖြစ်လို့လဲဆိုတော့ဇနီးမယားအတွက်လည်းရှင်ဘီရင်ရဲ့တရားသီးတွေကိုလာခိုးရတယ်။အဲ့တော့အမှန်ကိုတည်သွားတယ်။ဘုန်းကြီးတို့ဘုရားတော်ကဘဝတိုင်းဘဝတိုင်းပညာရှိတဲ့ပုဂ္ဂိုလ်ဖြစ်တော့ခုလည်းပဲတောင်းစားတဲ့ပုဂ္ဂိုလ်သာဖြစ်တာ။ခိုက်တန့်အားဖြင့်တတိတာလက်သွားတာခုအမှန်တရားကိုတည်သွားတယ်။ရှင်ဘီရင်ဖြစ်ပေမဲ့ပညာသင်ယူရဲဆိုတာနေတဲ့နေရာကသင်ယူရမယ်။ပ ဘုရားဟေကနေကြပြီမဲ့ပညာသင်ပြီးတဲ့ဆရာဖြစ်တော့မြင်းနေနေရကသင်ပြရမယ်ခုတော့ဆရာကအောက်ကတပည့်ရအထက်ကနေပြီးတော့ပညာသင်တယ်ဒါမတရားဘူးတရားမဲ့တဲ့လုပ်ရဖြစ်ဒါဘုန်းကြီးတို့ဘုရားတော်ကဒီလိုပဲအမှန်တရားကိုမြင်တယ်ဒါပညာရှိလို့မြင်တာပဲပညာဆိုတာကအမှန်တရားကိုသိတာခုဘုန်းကြီးတို့ဘွဲတိဂရီတွေရနေပြီမဲ့ဒါမျိုးအမှန်ကိုမသိဘူးဆိုရင်ဒါပညာရှိလို့ခေါ်လို့မရပါဘူးအဲ့တော့ တချို့ကျူရှင်ဆရာဆရာမတွေကိုချမ်းသာတဲ့သာသမီတွေကဘယ်ဆရာမနဲ့မှတင်ကျင်တယ်ဘယ်ဆရာမနဲ့မှမတင်ကျင်ဘူးအဲ့တော့သူတို့ကရွေးချယ်လို့ဆရာဆရာမတွေကသူတို့လိုကြိုက်လိုက်လုပ်ပေးနေရတာဒါတရားမဲ့တဲ့လုပ်ရက်လားတရားရှိတဲ့လုပ်ရက်လားဘုရားတို့ဖရာလုံးတွန်းဆန္ဒရဲ့အမြင်နဲ့ဆိုတရားမဲ့တယ်လို့ပဲပြောလို့ရပါတယ်တခါတည်းရန်အာနာပိုင်းတွေကပညာရှင်သူတော်ကောင်းတွေကိုသူတို့ရှေ့မှာခေါ်တယ်အာနာရှင်တွေကိုပညာရှင်သူတော်ကောင်းတွေကငွေလေးအတွက်နဲ့ခရာပြီးတော့နေရတယ်မမှန်တာတွေပြောဆိုမမှန်တာတွေခေါင်းငိမ့်နေလှုပ်ရတယ်ဒါတွေကလည်းတရားမဲ့တဲ့လုပ်ရက်တွေပဲဒါတွေကသတိထားစရာကောင်းတယ်ကိုယ်လည်းပဲဘုန်းကြီးတို့ဖရာလောက်မှာငါတို့၃ယောက်လုံးတရားမဲ့လိုက်တာတဲ့သူကသူလည်းတရားမဲ့မှန်သိသွားတယ်အဲ့တော့ငါတို့အားလုံးဟာအင်မတန်မှယုံညံ့လိုက်တယ်အောက်တန်းကျလိုက်တာဆရာတပည့်ခွဲခြားမှုစီးတယ်မရှိတော့ဘူးဆိုပြီးတော့တရားခိုင်းရနေအောက်ကိုဆင်းလာတယ်ရှင်ပြန်တဲ့ဘုရောဟိဘေးမှာရက်ပြီးတော့ဘာပြောလိုက်လဲဆိုတော့ကျွန်ုပ်လည်းပဲပျက်စီးနေတဲ့ပုဂ္ဂိုလ်ပါတဲ့ကျွန်ုပ်လည်းပဲအကျဉ်းစာရိတ္တကြီးပျက်စီးနေတယ်ရှင်ပြန်ဟာလည်းပဲအတိညာဉ်ကင်းမဲ့တဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့ဟောဒီဘုရောဟိပုံနာကြီးကလည်းသေတဲ့ပုဂ္ဂိုလ်နဲ့ဘာမှမထူးပါဘူးဘာမှအတိညာဉ်မရှိဘူးဆိုပြီးတော့ဘုန်းကြီးတို့ပြောချလိုက်တာအဲ့မှာရှင်ပြန်ကဘာဖြစ်လို့ဒီလိုပြောတာလဲလို့မေးလိုက်တယ်ရှင်ပြန်ကရှင်အာနန္ဒာအလားအဲ့တော့အလောင်းတော်တွေဆိုတော့ဘုန်းကြီးတို့ပညာကရှိခဲ့ကြတယ်လေ။ဘဝတိုင်းဘဝတိုင်းပညာထုံးပါတော့ဘုန်းကြီးတို့အမှန်တရားကိုမြင်လို့ကြတယ်။ခုလည်းပဲဘုန်းကြီးတို့ဒွန်းဆန္ဒကတရားမဲ့တဲ့ပုဂ္ဂိုလ်လို့တွေးပြီးတော့ရှင်ပြန်ကအသိဉာဏ်ကင်းတဲ့ပုဂ္ဂိုလ်ပါလို့ပြောတာ။အရှင်အာနန္ဒာကဘုန်းကြီးတို့ရိုးရိုးပုထုဇဉ်ဆိုရင်တော့လူမိုက်သူယုတ်မှဆိုရင်တော့ဘာမှတွေးမနေမှာမဟုတ်ဘူး။ချက်ချင်းပေါက်ကွဲပြီးတော့တတ်စေဆိုပြီးတော့အမိန်ထုတ်လိုက်ပါ။ခုတော့ပညာရှင်သူတော်ကောင်းဘဝဘဝကပါရမီတွေပါလာတဲ့အခါကျတော့တောင်းစားတဲ့ဒွန်းဆန္ဒကပြောတဲ့စကားကိုဘာဖြစ်လို့ပြောတာလဲအကျိုးကြောင့်လေးတော့သူသိကျင်လေးတယ်သူကတရားမဲ့တယ်အသိဉာဏ်ကင်းတယ်လို့ပြောတာဘာဖြစ်လို့ပြောရတာပါလဲဒါလေးကိုသိကျင်လို့ပြန်မေးတယ်ဒါသူတော်ကောင်းတွေရဲ့လက္ခဏာသူတော်ကောင်းတွေကဘုန်းကြီးတို့အကြောင်းအကျိုးကိုသိပြီးမှဆုံးဖြတ်တာလူယုံမာတွေကအကြောင်းအကျိုးမသိဘဲနဲ့ချက်ချင်းပေါက်ကွဲတာချက်ချင်းစိတ်ဆိုးတာရှင်ပြာရာကိုနားမထောင်တာဒါလူယုံမာရီရဲ့လက္ခဏာပဲခုလည်းပဲဘုန်းကြီးတို့ရှင်အာနန္ဒာလောင်းကဘာဖြစ်လို့ဒီလိုပြောတာပါလဲဆိုတော့ဘုန်းကြီးတို့ဖရာလောင်းတွန်းဆန္ဒကအဲ့မှာပြန်ပြီးတော့ပြောပြတယ်ဘယ်လိုပြောပြလဲဆိုတော့ဥဘောဒန္နာဇနန္တိဥဘောဓမ္မနာပတ္တရိယောဇာယံမန္တံဝါစီတိယောဇာဓမ္မေနတိယတိရှင်မင်းကြီးတဲ့အရှင်မင်းကြီးတို့အနေနဲ့နှစ်ယောက်လုံးအရှင်မင်းကြီးရောပုရောဟိတ်ပုံနာရောနှစ်ဦးလုံးအလေးကရုပြုရမယ်သဘောတရားကိုလည်းပဲနားမလည်ကြပါဘူးလက်တွေမကျင်သုံးတဲ့အတွက်အနေတိပေကိုလည်းနားမလည်ကြပါဘူးရှင်ပြင်းကတပီးဖြစ်ပြီးတော့အပေါ်ကအမြင့်ကနေတယ်ပုံနာကဆရာဖြစ်ပြီးတော့အနိုင်ကနေတယ်အဲ့တော့အလေးကရုပြုရမယ်ဓမ္မပညာတရားကိုဒီလိုသဘောတရားကိုလည်းသင်တို့နားမလည်ကြပါဘူးမသိကြပါဘူးလက်တွေ့လိုက်နာမှုကျင့်သုံးမှုမရှိတဲ့အတွက်အနတ္တိဘေကိုလည်းသင်တို့မသိကြပါဘူးလို့ပြောလိုက်တယ်။အဲ့တော့ပုံနာကနေပြီးတော့ဖရာလောင်တွန်းဆန္ဒကိုပြန်ပြောတယ်။တာလီနံဩဒနောဗုဒ္ဓောသူစီမန္တုပတေသနောတတ္တမဓမ္မေနဝတ္တာမိဓမ္မောရိယေပိဝန္တိတောတဲ့။တိဗေကဘာလဲဆိုတော့ဩတွန်းဆန္ဒတဲ့ကျွန်ုပ်တရားကိုမသိလို့မကျင့်တာမဟုတ်ပါဘူးဓမ္မကိုအရိယာသူတော်ကောင်းတွေချီးကျူးတယ်မြတ်လို့တယ်ကျွန်ုပ်သိပါတယ်တဲ့ဒါပေမဲ့လို့ကျွန်ုပ်တရားတိုင်မလိုက်နာနိုင်ဘူးတရားတိုင်မကျင့်နိုင်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့ကျွန်ုပ်နဲ့ကျွန်ုပ်ရဲ့ဇနီးသားသမီးအချမ်းရန်တွေကရှင်ပြင်းအပေါ်မှာမိပြီးတော့ရှင်ပြင်းထံကတလေးထမင်းကိုစားနေရပါတယ်ရှင်ပြင်းထံကအသားဟင်းတွေကိုစားနေရပါတယ်လိုအပ်တဲ့ပစ္စည်းလက်လာဘတွေကိုလည်းပဲစည်းစိမ်ချမ်းသာတွေကိုလည်းပဲရှင်ပြင်းထံကရနေရပါတယ်ဒါကြောင့်ကျွန်ုပ်ဟာတရားမသိလို့မကျင့်တာမဟုတ်ပါဘူးတဲ့ရှင်ပြင်းအပေါ်မှာစာဝတ်နေမိခိုနေရတဲ့အတွက်တရားမကျင့်နိုင်တာပါတရားကိုအရိယာသူတော်ကောင်းတွေမြတ်နိုးကြတယ်ချီးကျူးကြတယ်ဆိုတာကျွန်ုပ်သိပါတယ်ကျွန်ုပ် မကျင့်နိုင်တာမသိလို့မဟုတ်ပါဘူးသိရတာနဲ့စာဝတ်နေရေးကြောင့်မကျင့်နိုင်တာပါလို့ဘုန်းကြီးတို့ပုံနာကလည်းအမှန်တိုင်းပြန်ပြောလိုက်တယ်ဘုန်းကြီးတို့ယနေ့ခေတ်မှာလည်းပဲစာဝတ်နေရေးကြောင့်တရားမရှိတဲ့သူတွေကိုခရရပြီးတော့အမားတွေလုံနေမှန်းသိရတဲ့ဆက်ပြီးတော့လုံတဲ့ပုံကိုယ်တွေကလည်းရှိကြတာပဲဒါတွေကဘုန်းကြီးတို့တဘာဝတွေပေါ့ဒီတော့ဘုန်းကြီးတို့တွန်းဆန်တာဖရာလောင်းကပါပြန်ပြောလေဆိုတော့ထီရတုတံဒနလာဘံယတလာပင်စပြံမနာယာဟုနိဝိနိပါတိနာအဒံမစရဏိနာဝါတဲ့ပုံနာတဲ့တင့်မှာရှိနေတဲ့စီစဉ်ဥစ္စာချမ်းသာတွေဒါရီယကျွန်စရာကောင်းပါတယ်တင့်ရရှိနေတဲ့အချမ်းချမ်းအကျိုးစွန်းမင်းစရာရှင်ပြန်စရာဆိုတဲ့နမေကြောကြမှုတွေဒါရီယလည်းကျွန်စရာကောင်းပါတယ်တဲ့ဘာဖြစ်လို့လဲဆိုတော့တင်လုံနေရတာကအဒံမလုံကြီးဖြစ်နေတယ်ယခုပိဿုပံဘဝမှာကြည်လိုက်ပညာကိုမလေးစားဘဲနဲ့ဓမ္မကိုမလေးစားဘဲနဲ့နှိမ့်တဲ့နေရာနေပြီးတော့စာဝတ်နေရေးအတွက်ကြောင့်ရှင်ပြန်ကိုသင်ပေးနေတာဒါအဓမ္မလုပ်ပဲတဲ့ယခုဘဝလည်းမဟုတ်တဲ့အကျင့်တွေမတရားကျင့်ကိုကျင့်နေရတယ်ပေလို့ရှိရင်လည်းပဲအပေလေးပါးကိုရောက်ရအောင်မယ်ဆိုတော့သင်ရနေတဲ့စည်းစိမ်တွေကယွန်စရာကောင်းပါတယ်သင်ရဲ့နာမည်ကျော်ကြားမှုသင်ရဲ့ချမ်းရံကြော်စောတွေကလည်းယွန်စရာကောင်းပါတယ်လို့ဘုန်းကြီးတို့ဘုရားလောင်းကပြောလိုက်ပါတယ်ဘုန်းကြီးတို့ယနေ့ခေတ်မှာလည်းပဲမတရားသဖြင့်ရနေတယ်။ဒါမျိုးတွေကဘုန်းကြီးတို့ယွန်စရာကောင်းနေတဲ့ဖရာလောင်းရဲ့သဘောက။ဘာဖြစ်လို့လဲဆိုတော့ခုပုံနာကိုသူကသုံးသက်ပြီးတော့ပြောလိုက်တာ။ပုံနာကနှိမ့်ကြတဲ့နေရာနေပြီးတော့အောက်ကျခံပြီးတော့စောင်းနေရတဲ့မတရားမှန်သိရတဲ့သင်ပေးနေရတာ။ဒီလောက်ရာယဒီဘဝမှာလည်းမတရားတဲ့အလုပ်သိလို့ရှိရင်လည်းဒီလိုလောက်ရဲ့အကြောင်းကိုအပေလေးပါးကိုကြာသွားနိုင်တယ်။ဒါကြောင့်မို့ဒီလောကကိုကြောင်းပြုတ်ပြီးတော့ရလာတဲ့စီးစိမ်ဥစ္စာတွေနာမည်ကျော်ကြားမှုတွေကယွန်စရာကောင်းပါတယ်တဲ့မမောစရာတစ်စက်မှမရှိပါဘူးတဲ့ဒါဘုန်းကြီးတို့ဖရာလောင်းရဲ့စိတ်တဲ့နော်ဖရာလောင်းကဒွန်းဆန္ဒဖြစ်တာတောင်မှစိတ်တဲ့ကတိတ်ပြီးတော့မြင်တာပဲနောက်တစ်ခါဘုန်းကြီးတို့ဘလို့ပြောလိုက်လဲဆိုတော့ဆက်ပြီးတော့ပြောတယ်ပရိပဇာမာပြံမီပစံတင်ကြီးပိပါဏိနောမာတွံအဓမ္မောအာစရိတောအတ္တမကုံပပိဒာမိဝါပုံနာကြီးတဲ့တင့်ဒီနေရာမှာမနေပါနဲ့တော့အခြားနေရာကိုထွက်ပြေးပါတော့ဘာဖြစ်လို့လဲဆိုတော့ပုံနာနဲ့ရှင်ပြန်တင်တို့မှာတပါခြားသူတွေလည်းပဲရှားဝေပြီးတော့ချက်ပြုတ်စားတော့ရတာတင်တို့လည်းရှားဝေပြီးတော့ချက်ပြုတ်စားတော့ရတာပဲဒီမှာနေရင်မတရားတဲ့အလုပ်ကိုလုပ်နေရတယ်ပညာသင်တဲ့ဆရာဖြစ်ပါလျက်နေတဲ့နေရာနဲ့နေတယ်ဒါမတရားတဲ့အလုပ်ပဲတဲ့အဲ့တော့မတရားတဲ့လို့လုပ်ပြီးတော့မနေပါနဲ့ထွက်တာပြေးပါတော့ဘယ်နေရာမှစူချက်ပြုတ်စားတော့ရတာရှာဖွေရတာထုံးစံပါပဲတဲ့အဲ့တော့တင့်ကိုမတရားလုပ်တဲ့အမှုတွေကကြောက်ခဲနဲ့ရေအိုးကိုရိုက်ခွဲလိုက်တယ်လို့ဒီမတရားလုပ်တဲ့အမှုကတင့်ဘဝကိုမဖြည့်ဆည်းပါစေနဲ့အပေကြအောင်မလုပ်ပါစေနဲ့ဒီနေရာကြီးထွက်တာပြေးပါတော့လို့ဘုန်းကြီးတို့ဒွန်းဆန္ဒဖရာလောင်းကပြောလိုက်ပါတယ်အဲ့တော့ဖရာလောင်းရဲ့စိတ်တက်ကတောင်းစားတဲ့ပုဂ္ဂိုလ်ဖြစ်ပြီးမယ်အာဇာနည်စိတ်တက်မတရားတာမလုပ်ဘူးငတ်သေးရင်သေးပေးစီပစ္စည်းလေးရတာနဲ့မတရားတဲ့အလုပ်ပညာကိုမလေးမစားနဲ့နေကြတဲ့နေရာနေအောက်ကျုပ်ပြီးတော့လုပ်ဒါမျိုးတွေကိုမလုပ်ဘူးဆိုတဲ့အဓိပ္ပာယ်မျိုးတွေပေါ်ပါတယ်ဒါတိတ်ပြီးတော့တူယူစရာကောင်းတဲ့စိတ်တက်ပဲဒီလိုပြောလိုက်တော့ဘုန်းကြီးတို့ရှင်ဘီရင်ကသူတော်ကောင်းရှင်အာနန္ဒာလောင်းဆိုတော့ဒွန်းဆန္ဒရဲ့မျိုးရိုးဆက်တွေကိုမေးကြည့်တော့ဒွန်းဆန္ဒတောင်းစားတဲ့မျိုးရိုးဖြစ်နေတော့ရှင်ပြန်ယာတုကိုပေးလို့မရဘူး။ဒီတော့ဘာလုပ်တယ်လဲဆိုတော့တင်ကညကမှရှင်ပြန်လုပ်ပါ။ကျွန်ုပ်ကနေကမှရှင်ပြန်လုပ်ပါမယ်။ဒီလိုပြောပြီးတော့မျိုးဆောင်ယာတုပေးလိုက်တယ်။သူ့ရဲ့စည်းစိမ်တစ်ဝက်ကိုခွဲပေးလိုက်တယ်။နောက်ပြီးတော့အဲ့ဒီဒွန်းဆန္ဒပုံနာဒွန်းဆန္ဒဖရာလောင်းပြောတဲ့ဩဝါဒအတိုင်းအဲ့ဒီနေရာစပြီးတော့ပညာသင်တဲ့အခါမှာနေတဲ့နေရာနေရှင်ပြန်ကြီးကတင်ယူပြီးတော့ပုံနာကုတော်ရေးဆရာကြီးကိုမြင်းတဲ့နေရာမှာနေခိုင်းပါတယ်။ဩဝါဒဆုံးမတည်းလည်းပဲတသက်လုံးလိုက်နာကျင့်သုံးသွားတယ်တဲ့။အဲ့တော့ဘုန်းကြီးတို့ဒီမှာကြည့်နော်။ရှင်ဘီရင်ဖြစ်နေတာတော့မှသူတော်ကောင်းကြီးကမှန်ကန်ကြိုးရှိတဲ့စကားဆိုရင်တောင်းစားတဲ့ဒွန်းဆန္ဒကပြောတဲ့စကားကိုပဲလေးလေးစားစားလိုက်နာတဲ့ကျင့်သုံးတယ်။ရှင်ဘီရင်ရဲ့စည်းစိမ်တစ်ဝက်ဖွဲပြီးတော့ပူဇော်ခဲ့တယ်။အဲ့တော့ဘုန်းကြီးတို့ဒါကြောင့်မို့သာသမီပြောတဲ့စကားဘသူပြောတဲ့စကားဖြစ်ဖြစ်မှန်ကန်ကျိုးရှိရင်လိုက်နာကျင့်သုံးရမယ်တဲ့ဒါဆိုရင်ဘုန်းကြီးတို့စကားကိုနားထောင်ရင်နားထောင်ရင်နဲ့နိဗ္ဗာန်ပန်းတိုင်ရောက်သွားပါတယ်ဒီလိုပုဂ္ဂိုလ်မျိုးတွေကစကားပြောစကားနားထောင်ရင်နဲ့နေစဉ်ဖောင်ဒေးရှင်းအုပ်မြစ်တွေခိုင်ခန့်ပြီးတော့ဒါနတိလဘာဝနာလုပ်တတ်တဲ့အခါမှာငြိမ်းချမ်းပြီးလောဘဒေါသနည်းပြီးနိဗ္ဗာန်ကိုအမြဲမမောက်တူသွားနိုင်ပါတယ်ကဲဆိုလိုက်မှန်ကန်ကျိုးများထိုစကားမတနာယူကြရမည် มังกรจูมยาทูสกามาตานายูจายามีดาเลเวนิสิตจิตตุยเชิงอุมิติขันดีโรดานาติลาภาวนาเลวเดกาโลภะโทสะรีเนเนเย็นเย็นปิโรนาวสุมะเย็นชันเนปกุผิดเดมะปุนิพพังโกเมมอกปิตวานายเนปอ ဒီလိုမှမဟုတ်ဘူးဆိုရင်စကားပြောတာစကားနားယူတာမံကံမှုမရှိရင်ဒါနတိလာဘာဝနာတွေတော့လုပ်ပါရဲ့လောဘဒေါသတွေကြီးမြဲကြီးနေတဲ့ပုံကိုဖြစ်သွားတတ်တယ်ဒါလေးတွေဟာတတိထားရမယ်အချက်နောက်နံပါတ်3တတိယပိုင်းအကျဉ်းချုပ်လေးဘုန်းကြီးပြောမယ်မံကံတော့မေတ္တာထားနေမေတ္တာဆိုတဲ့စကားလုံးဟာလည်းပဲလူတိုင်းလူတိုင်းပမာစကားလူပဲပြောနေကြတယ်ဒါမှမဟုတ်မေတ္တာဆိုတာဘာလဲသိတဲ့ပုံကြီးကရှားပါလိမ့်မယ်
အဲ့တော့မေတ္တာဆိုတာဘုန်းကြီးတို့ပမာလူဖြောင့်ပြန်ရင်ကောင်းကျိုးလိုလားတဲ့သဘောကိုမေတ္တာလို့ခေါ်ရတယ်အဲ့တော့ဘုန်းကြီးတို့မေတ္တာသဘောကိုသိထားလို့ရှိရင်မှန်မှန်ကန်ကန်ရှောက်လန်းနိုင်တယ်အလိမ်ညာမခံရဘူးပေါ့ဥပမာအပြင်မိဘဖြစ်တဲ့လူကတာသမီတယောက်ကိုဆရာဖြစ်တဲ့လူကတပည့်တယောက်ကိုကြီးပွားတိုးတက်စေခြင်းနဲ့ဒါမေတ္တာတရားအဲ့တော့သူတော်ကောင်းဖြစ်စေခြင်းနဲ့ ချမ်းသာစေခြင်းနဲ့ပညာတည်းကြီးဖြစ်စေခြင်းနဲ့ဒါမေတ္တာရဲ့သဘောတွေပဲအဲ့တော့ဒီလိုပြောလို့မရတဲ့အခါကျတော့တခါတည်းရန်စိတ်ဆိုးပြီးတော့អော်တယ်ငေါက်တယ်ဆူတယ်ရိုက်တယ်ဒီအဆင့်တွေကြီးရောက်သွားတယ်ဒီကမှာတာသမီဖြစ်တဲ့တပည့်ဖြစ်တဲ့ပုဂ္ဂိုလ်တွေကငါ့ကိုမိဘတွေဆရာသမားတွေကဆူတယ်ရိုက်တယ်ငါဘဝကောင်းအောင်လို့ဆုံးမတာလားငါဘဝပျက်စီးသွားအောင်လို့ဒီလိုပြောတာလားတွေးကြည့်လိ
မိဘရဲ့မေတ္တာဆရာသမားရဲ့မေတ္တာကိုနားလည်သွားတယ်ဒါမေတ္တာခြေခံတာပါလားလို့နားလည်သွားဒါဆိုရင်မိဘဆရာသမားတွေပေါ်မှာစိတ်မဆိုးတော့ဘူးဒီလိုမေတ္တာသဘောကိုမသိဘူးဆိုလို့ရှိရင်ငါ့ကိုပြောလိုက်တာဆိုလိုက်တာရစရာမရှိဘူးဒီတော့မိဘကိုပြန်ပြီးတော့အော်တယ်အကုသိုလ်တွေဖြစ်တယ်စိတ်ဆိုးပြီးတော့အိမ်ကထွက်သွားတယ်ဘဝပျက်စီးသွားနိုင်တယ်အဲ့တော့မေတ္တာသဘောကိုနားမလည်ရင်ကျိုးမဲ့တွေဖြစ်သွားနိုင်တာပေါ့ဒါကြောင့်မေတ္တာဆိုတာဘာလဲလို့မေးလို့ရှိရင်ဘုန်းကြီးတို့ကောင်းကျိုးလိုလားတဲ့သဘောတဲ့ကဲဆိုကြည့်လိုက်ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်ကောင်းကျိုးလိုလားသဘောထားမတ္တာမေတ္တာဟုခေါ်သည်အဲ့တော့ကောင်းကျိုးလိုလားတဲ့သဘောကိုမေတ္တာလို့ဒီလိုခေါ်ရပါတယ်။အဲ့တော့မေတ္တာရဲ့သဘောကိုသိရင်အလိညာမခံရအောင်။ဥပမာဘုန်းကြီးပြောပြပေးမယ်။ငယ်ရွယ်တဲ့ပုဂ္ဂိုလ်တွေပေါ့။ကြောင်နေတယ်။မိတ်ဆွေတယောက်ကဘီယာဆိုင်ထိုင်ရအောင်။ကာရာဝေကီဆိုင်သွားရအောင်။ကြောင်ပြေအောင်ခေါ်တယ်။တယောက်ကမလိုက်ချင်ဘူးလို့ပြောတယ်။အဲ့တော့မလိုက်ချင်ဘူးလို့ပြောတဲ့အခါကျတော့ခေါ်တဲ့သူကဘယ်လိုပြောလဲ။မင်းငါ့ပေါ်တကယ်မခင်ပါဘူး။ငါပေါ်တကယ်မချစ်ပါဘူးမေတ္တာမရှိပါဘူးဒါမျိုးတွေစကနာထိုးတတ်တယ်အဲ့တော့မေတ္တာသဘောကိုပြောခံရတဲ့ကြောင်သားကြောင်သူကနားလေတယ်ဆိုရင်ငါ့ကိုကာရာအိုကေဆိုင်ခေါ်တာကြောင်ပြေးဖို့ခေါ်တာဘီယာဆိုင်ခေါ်တာဟာသူ့ရဲ့ပျော်ရွှင်ခြင်းနဲ့ဆန္ဒပြခြင်းလို့ခေါ်တာလားငါဘဝတိုးတက်ကောင်းမွန်စေခြင်းလို့ခေါ်တာလားတွေးကြည့်လိုက်အဲ့တော့ကိုယ်ဘဝကောင်းစေခြင်းလို့ခေါ်တာမဟုတ်ဘူးသူ့ဘဝပျော်ရွှင်မှုဆန္ဒပြခြင်းလို့ခေါ်တာပါဆိုရင်ဒါမေတ္တာအစစ်မဟုတ်ပါဘူးအတုတွေလို့နားလေသွားရင်အလိမ်မခံရတော့ဘူးအညာမခံရတော့ဘူးလူငယ်စဘာဝတမီစားဖြစ်ကြတယ်မေတ္တာစကားတွေပြောတယ်ကိုယ့်ဘဝကိုကောင်းကျိုးလိုလားလို့ပြောတာလားသူ့ဆန္ဒပြည့်ကျင်လို့ပြောတာလားဒါလေးကိုချင့်ချိန်ကြည့်လိုက်ဒါဆိုရင်မေတ္တာရဲ့သဘောကိုနားလေရင်အလိမ်ညာမခံရတော့ဘူးတဲ့ဒါကြောင့်မေတ္တာဆိုတာကောင်းကျိုးလိုလားတဲ့သဘောဒီမေတ္တာလည်းပဲဘုန်းကြီးတို့နှစ်မျိုးနှစ်စားရှိတယ်လို့ပြောလို့ရတယ်အမြဲတမ်းမေတ္တာနဲ့စင့်မှန်သောမေတ္တာတဲ့တချို့ကအမိခံမေတ္တာဆိုတာဘာလဲဆိုတော့ညာခါမှာပရိကြီးကိုမေတ္တာတုပ်ဘယ်နှခေါက်ယွတ်တယ်။ဖျောက်တက်ပြီးလို့ရှိရင်မေတ္တာတွေကိုဘလို့ပို့တယ်ပြောကြတယ်။ဒါပေမဲ့လို့ကိုယ်ပဝန်းကျင်ကိုယ်နဲ့ဆက်နေတဲ့ပုဂ္ဂိုလ်တွေဒုက္ခရောက်လို့ရှိရင်သူတို့ဘောမှာမကူညီခြင်းဘူး။ကိုယ်အင်းကလौသမားရဲ့သာသမီကြောင်းမနေနိုင်တာလေးတွေငွေဘာမှမဖြစ်တော့ဘဲနဲ့ဩပညာမတက်ရင်တော့သူတို့ဘောကဆုံးရှုံးလိမ့်မယ်။ပညာတက်တော့အိမ်တော်ကြီးတွေနောက်ကျပြီးမှဖြစ်သွားတယ်ပညာရေးစိတ်ဝင်စားသွားနိုင်တယ်ပညာမသင်လို့ရှိရင်စောစောစီစီအိမ်တော်ကြပြီဘဝတွေပျက်စီးသွားနိုင်တယ်ငါတက်နိုင်တယ်မြငါရဲ့လောကသမားရဲ့သာသမီလေးတွေကြောင်းနေထားပြီးအောင်မှဒီလိုစိတ်ကမရှိဘူးငါလာကပေးပြီတော်ပြီပေါ့အဲ့တော့လောကသမားရဲ့မိဘဒုက္ခရောက်တယ်ငါလာကပေးထားတာငါကူညီစရာမလိုပါဘူး မေတ္တာတုတ်တွေတော့ရွတ်တယ်မေတ္တာတွေတော့ပွားတယ်လက်တွေ့အားဖြင့်ကုညီနိုင်ပါလျက်နဲ့မကူညီဘဲနဲ့ရှောင်နေတယ်ဆိုရင်ဒါဘုန်းကြီးတို့အမိခံမေတ္တာလို့ခေါ်တယ်လောကကြီးငြိမ်းချမ်းမသွားနိုင်ပါဘူးအထိုက်လျောက်ကုသိုလ်တွေတော့ရတာပေါ့ဒီလိုမှမဟုတ်ဘဲနဲ့တချို့ကြတော့မေတ္တာတုတ်တော့မရွတ်ပါဘူးမေတ္တာတွေတော့မပွားပါဘူးဒါမှလို့စိတ်ထဲကနေပြီးတော့အော်သူသားသမီးလေးတွေကြောင်းမနေရရင်ပျက်စီးသွားလိမ့်မယ်။ငါဘာများကူညီနိုင်မလဲ။ဗဇက်ကလည်းပဲကြောင်းနေမလား။ငါထားပေးမယ်။ဗဇက်ကပြောတော့ဝစီကံမေတ္တာ၊စိတ်ကကောင်းကျိုးလိုလားတော့မနောကံမေတ္တာ။လက်တွေ့ကူညီပြီဆိုတော့ကာယကံမေတ္တာ။အဲ့တော့လူသမားတွေရဲ့သားသမီးကြောင်းနေနိုင်အောင်ပံ့ပိုးတယ်။သူတို့ရဲ့မိဘတွေဆေးရုံတက်လို့ဒုက္ခရောက်ရင်သူတို့ငွေကြီးမတက်နိုင်ချမ်းသာကြပါစေမိသားစုချင်းပြေကြပါစေဒီလိုစိတ်တက်လေးနဲ့တက်နိုင်နေပြကူညီပေးတယ်အလုံသမားတွေဆိုတာလည်းငါ့ပေါ်ကျေးဇူးရှိတာပဲဒါမျိုးမြင်ပြီးတော့ကူညီတယ်ဒီလိုပုံကုတ်မျိုးကြတော့မေတ္တာတုံမရွတ်လည်းပဲမေတ္တာမပွားလည်းပဲလက်တွေ့ဝစီကံမနောကံကာယကံဆိုတဲ့မေတ္တာတွေနှလုံးသားထဲမှာပြည့်နေတဲ့အတွက်စိတ်မှန်တော့မေတ္တာလို့သူတို့နှလုံးသားထဲမှာရှိနေတယ်ဒီလိုခေါ်လို့ရပါတယ်အဲ့တော့ဗဇက်ကလည်းပဲပွားတယ်မေတ္တာတုံရွတ်တယ်လက်တွေ့လည်းပဲလုတ်တယ်ဆိုရင်တော့ဒါအကောင်းဆုံးမေတ္တာပိုင်ရှင်ဖြစ်တယ်တဲ့ကဲဒါတော့ဆိုရင်မှန်ကန်သောမေတ္တာထာနီဆိုတာနားလည်တော့ပါကဲဆိုကြည့်လိုက်ကောင်းကျိုးလိုလားတဘောထာမတ္တာမေတ္တာဟုခေါ်တည်အဲဘုန်းကြီးနေနဲ့ဝါတတတာလိုက်နာကျင့်သုံးစရာလေးများဆိုပြီးတော့ခြေကံအုံမြဲခိုင်ခန့်အောင်ပြုလုပ်တဲ့အနေနဲ့နံပါတ်၁မှန်ကန်သောစကားပြောဆိုသည်ဘလို့ပြောဆိုရမလဲအကျေပြောခဲ့ပြီနံပါတ်၂စကားနာထောင်တဲ့အခါမှာမှန်ကန်သောစကားကိုနာယူကျင့်သုံးနည်းဒါကိုလည်းပဲပြောပြပြီနံပါတ်၃မေတ္တာဆိုတာလည်းမရှိမဖြစ်လိုအပ်တယ်မေတ္တာတွေခံချောင်နေလို့မောင်နှမချင်းချင်းဆွေမျိုးချင်းချင်းကွဲပြဲနေကြတာပူလောင်နေကြတာဒါတော့မေတ္တာတရားဟာအစေတဲ့အဆိုးတဲ့အေးတဲ့ဒါလည်းပဲလိုအပ်တဲ့အတွက်မှန်ကန်သောမေတ္တာထာနီဆိုပြီးတော့အခြေခံအုတ်မြစ်လေးတွေကိုပေးလိုက်တယ်ဒါလေးတွေကိုနေ့စဉ်ကျင့်သုံးလို့ရှိရင်ဒါနသီလဘာဝနာတွေကိုလည်းဆက်ကျင့်သုံးတဲ့အခါမှာလောဘဒေါသမောဟတွေနည်းပြီးတော့နောက်ဆုံးနိဗ္ဗာန်ချမ်းသာကိုမြန်မြန်မြတ်မောက်ပြုနိုင်ပါလိမ့်မယ်။ဒါကြောင့်ဘုန်းကြီးကဘဝတသက်တာလိုက်နာကျင့်သုံးစရာလေးများဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါဒီတရားတော်ကိုကိုယ်တိုင်လည်းပဲကျင့်သုံးပြီးတော့ကိုယ့်ရဲ့မျိုးဆက်တူတူမှစသည်တွေကိုလည်းပဲအမွေပေးနိုင်ရပါစေ။ဒီတရားသုံးပါးကိုနေ့စဉ်ကျင့်သုံးပြီးတော့အခြေခံအုတ်မြစ်ခိုင်ခန့်ကပါရမီတွေပြည့်ပြီးနောက်ဆုံးမှာမဉ္ဇဉ်ပူဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကဲအားလုံးရေစချအမြဝေချစို့နော်။